Welcome to the Voice of America in Burmese.
အင်္ဂလန်နဲ့ခင်မာသောတာရှင်များရှင် VOA American တန်ရဲ့2018ခုနှစ်ဇွန်လ29ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းတိုမီတာ24.50MHz တို့ကနေစတင်ထုတ်လွှင့်နေပါပြီရှင်။ကျမများသတင်းအောင်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်တင်ဆက်ပေးသွားပါမယ်။
ကျမကတော့ဆုမြတ်ပါပါရှင်။ American လူဝင်မှုကြီးကြပ်ရေးဥပဒေကြမ်းတစ်ခုကိုအောက်လွှတ်တော်မှာဒီကနေ့မဲခွဲအတည်ပြုနိုင်ဖို့ Republican အမတ်တွေပြင်ဆင်နေပါတယ်။အင်္ဂါနေ့ကကစားခဲ့တဲ့ကမ္ဘာဖလားဘောလုံးဘောလုံးပွဲတွေမှာတော့အခြေအနေမလှဖြစ်ခဲ့တဲ့ Argentina အသင်းရှုံးထွက်အဆင့်တက်သွားနိုင်တာမို့ကမ္ဘာဖလားရဖို့မျှော်လင့်ချက်တွေပြန်တက်နေပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုကျောင်းအောင်လည်းအကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီတန်းရောက်သတင်းတွေအပြီးနောက်ဆင်းရဲမဲ့သတင်းမှာတော့ဗိမ်းဆိုင်ပြိုးမှုကမ္ဘာပေါ်မှာဒုတိယအများဆုံးဖြစ်တဲ့မြန်မာနိုင်ငံမှာဝိရစေဝါတိုက်ဖျက်ရေးအတွက်လူထုကြားပုံစံအသစ်တစ်မျိုးနဲ့လှုပ်ဆောင်မှုရှိတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်ကပြောပါတယ်
။ Government of Myanmar adopted a new national drug control policy in February 2018.
တရင်းမြန်မာတင်ဆက်သွားမှာဖြစ်တယ်လို့မွတ်စလင်များစုနေထိုင်ရာ၅နိုင်ငံကနိုင်ငံသားတွေပေါ် American ပြည်ဝင်ခွင့်ပိတ်တဲ့သမ္မတထရမ့်ရဲ့ထုတ်ပြန်ချက်ကိုနိုင်ငံတော်တရားရုံးချုပ်ကအတည်ပြုလိုက်တဲ့အကြောင်းရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူခွင့်ရချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာလုံခြုံရေးအရာရှိ9ယောက်ကိုပိတ်ဆို့တံခတ်အရေးယူရဲ့အပေါ်သဘောထားအမြင်တွေနဲ့အတူမနေ့ကကမ္ဘာဖလားအုပ်စုပွဲစဉ်တွေအပေါ်သုံးသပ်ချက်ဆတဲ့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။အခုရင်ဆုံးတော့ဗုဒ္ဓဟူးနေ့မနေ့ဖက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုကျော်အောင်လွင်တို့ကကြေညာပါမယ်ရှင
်။အမေရိကန်ပြည်ထောင်စုတွေကိုမက္ကဆီကိုနေဆက်ကနေတရားမဝင်ခိုးဝင်လာလို့ဖမ်းမိသူတွေမှာကလေးငယ်တွေပါလာရင်ကလေးတွေကိုမိသားစုနဲ့ခွဲမထားရေးပါဝင်တဲ့ဥပဒေကြမ်းကိုဒီကနေ့ဗုဒ္ဓဟူးနေ့မှာအောက်လွှတ်တော်မှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။ဒါပေမဲ့အောက်လွှတ်တော်မှာအမတ်နေရာအများစုဖြစ်တဲ့ Republican တွေကြားမှာသဘောထားတွေအများသဘောဆန္ဒမရနိုင်ပေဖြစ်နေတာကြောင့် American လူဝင်မှုကြီးကြပ်ရေးမူဝါဒတွေကိုလက်လျှော့ရလူနီးပါးဖြစ်နေပါတယ်။ပြီးခဲ့တဲ့သတင်းဘက်ကတင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးကန့်သတ်ချက်တွေကိုအတင်ပြုနိုင်ဖို့ကြိုးပမ်းမှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်မှာအခုဥပဒေကြမ်းကိုမဲခွဲတဲ့အခါမှာလည်းရှုံးနိုင်နိုင်ပါတယ်။ဒါပေမဲ့တရားမဝင်ဝင်ရောက်လာသူတွေအမေရိကန်မှာခိုးလုံခွင့်ပြုမပြုတရားရုံးဆုံးဖြတ်ချက်စောင့်နေချိန်မှာမိဘဖြစ်သူတွေနဲ့ကလေးတွေခွဲထားတာကိုအဆုံးသတ်လိုက်တဲ့ပြီးခဲ့တဲ့တစ်ပတ်ကသမ္မတဒေါ်လာထရမ့်ရဲ့ဆုံးဖြတ်ချက်ကိုဥပဒေအဖြစ်သတ်မှတ်နိုင်မဲ့ဥပဒေကြမ်းကို Republican တွေကအတည်ပြုနိုင်ဖို့ပြင်ဆင်နေကြတာပါ။အမေရိကန်နယ်စပ်တွေလုံခြုံမှုရှိဖို့နဲ့ဥပဒေအတိုင်းဆောင်ရွက်တာလိုလားတယ်လို့မိသားစုတွေကိုလည်းခွဲမထားစေချင်ဘူးဆိုတာကိုရှင်းရှင်းလင်းလင်းပြောထားပြီးဖြစ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌပေါ်ရာယန်ကပြောကြားခဲ့ပါတယ်
။မွတ်စလင်နိုင်ငံ၅ခုကပြည်သူတွေအမေရိကန်ပြည်ထောင်စုကိုလာရောက်ခွင့်မပြုဖို့ထိန်းချုပ်ကန့်သတ်တဲ့သမ္မတထရမ့်အစိုးရရဲ့အဆိုပြုချက်ကိုတရားရုံးချုပ်ကမနေ့တုန်းကပဲတည်ပြလိုက်တာကြောင့်သမ္မတထရမ့်ရဲ့အငင်းပွားစရာမူဝါဒတွေကတခုအောင်မြင်ဖြစ်သွားတယ်လို့ဆိုရမှာပါ။တရားရုံးချုပ်မှာထောက်ခံမဲ၅မဲ၊ကန့်ကွက်မဲ၄မဲနဲ့မနေ့ကဆုံးဖြတ်ပြီးတော့တည်ပြခဲ့တာပါ။အမေရိကန်ကိုလာခွင့်ကန့်သတ်လိုက်တဲ့မွတ်စလင်၅နိုင်ငံကတော့အီရန်၊လီဗီးယား၊ဆိုမာလီးယား၊စီးရီးယားနဲ့ယေမန်နိုင်ငံတွေပါ။မြောက်ကိုရီးယားနဲ့ဗင်နီဇွဲလားနိုင်ငံကတချို့အရာရှိတွေကိုလည်းအမေရိကန်ကိုလာခွင့်တားမြစ်ထားပါတယ်။နိုင်ငံသားအခွင့်အရေးလှုပ်ရှားသူတွေအမေရိကန်ကိုပြောင်းရွှေ့ချေချဖို့ကြိုးပမ်းနေသူတွေအရေးကိုလှုပ်ဆောင်နေကြတဲ့သူတွေကတော့တရားရုံးရဲ့အခုဆုံးဖြတ်ချက်ကိုကန့်ကွက်နေကြပြီးတော့ဒါကိုသူတို့ဆက်ပြီးတော့ဆန့်ကျင်သွားမယ်လို့ဆိုပါတယ်။
EU ရောပါတပ်ကလည်းမှာလူဝင်မှုကြီးကြပ်ရေးမူဝါဒနဲ့ပတ်သက်လို့အတော်လေးသဘောထားကွဲနေချိန်မှာနှစ်ရက်ကြာ EU ထိပ်သီးစည်းဝေးပွဲကိုဒီသတင်းဘက်နောက်ပိုင်းမှာကျင်းပမှာဖြစ်ပါတယ်။လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့အီတလီနိုင်ငံကသဘောထားတင်မနေတာကြောင့်တခြား EU မဟာမိတ်နိုင်ငံတွေနဲ့အကြီးအကျယ်သဘောထားကွဲနိုင်တယ်လို့လေ့လာသူတွေကသုံးသပ်နေပါတယ်။ဂျာမနီနိုင်ငံမှာလည်းလူဝင်မှုကြီးကြပ်ရေးဆိုင်ရာပြည်တွင်းဖိအားတွေရှိနေချိန်မှာဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်ကလူဝင်မှုကြီးကြပ်ရေးဆိုင်ရာအရေးပေါ်အစည်းအဝေးကိုတနင်္ဂနွေနေ့ကဘရပ်ဆဲလ်စ်မှာခေါ်ယူကျင်းပခဲ့ပါတယ်။ဒါပေမဲ့ဒုက္ခသည်တွေကိုကိုတာခွဲယူဖို့ညှဉ်းဆန်နေတဲ့တမကအဖွဲ့ဝင်အရှေ့ဥရောပနိုင်ငံတချို့ကအဲ့ဒီအစည်းအဝေးကိုတပိတ်မှောက်ပြီးမတက်ခဲ့ပါဘူး။လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့ဒီသတင်းမှနောက်ပိုင်းကျင်းပမဲ့ထိပ်သီးစည်းဝေးပွဲကနေ EU တစ်ခုလုံးအနေနဲ့အဖြေရနိုင်မှာမဟုတ်ပေမဲ့နှစ်နိုင်ငံချင်းအပြန်အလှန်သဘောတူညီမှုတွေရအောင်ကြိုးစားမယ်လို့ဝင်ကြီးချုပ်မာခဲလ်ကအင်္ဂါနေ့ကပြောကြားခဲ့ပါတယ်ဒီပြဿနာကိုအဖြေရှာနိုင်ဖို့က EU အနေနဲ့ပုံချင်းကပ်မှုအဖွဲ့ဝင်နိုင်ငံတွေကဝင်တော့ဝင်ဖို့ကိုမျှဝေယူမှုတွေလုပ်ရမယ်လို့စပိန်ဝင်ကြီးချုပ်ပေဒရိုဆန်ချက်စ်ကလည်းပြောကြားခဲ့ပါတယ
်ကမ္ဘာမှာအမျိုးသမီးတွေအတွက်အနေနဲ့အရှိဆုံးနိုင်ငံကတော့အိန္ဒိယနိုင်ငံဖြစ်တယ်လို့ Thomson Reuters Foundation အဖွဲ့ကမနေ့ကထုတ်ပြန်တဲ့စစ်တမ်းမှာဖော်ပြထားပါတယ်ကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံကကျွမ်းကျင်သူ950ကိုမေးမြန်းပြီးတော့အဲ့ဒီစစ်တမ်းကိုထုတ်ပြန်ခဲ့တာပါအမျိုးသမီးတွေအတွက်ကျန်းမာရေးဆောင်ရှောက်မှုစီးပွားရေးဆိုင်ရာအရင်းမြစ်ရိုးရာဓလေ့ထုံးစံကျင့်သုံးမှုလူကုန်ကူးခံရမှုလိင်ပိုင်းဆိုင်ရာ soga kaya mune cha soga kaya mure a sozon shi ni de nengani go tinai aung elisitan kao yu minyan gera ba. India piro shi ni miyotami de tue ane chi zo nengani garo sitan kaniyare Afghanistan e Syria nengani ba be. Somalia ga srouta sore Arabia ga pisama lai ba re. Pakistan, Congo, Yemen, Nigeria ne American piro zu garo a sozon se nengane ma pa wanya ba re. Sitan ye a sozon se nengane ne ma nao nengani ga suru shi ni. American Nangan, Pawanaba, a mutimidi, Lemay Sanya, Champe, Kayabu, Amyazon, Shi, and Nangan Dilema, Siriane, American Ga, Tadian Yama Shibare. Hashtag Me Too Look Corre, Lo Shamuha, American Ma, a mutimidi, and near Belo Miadales Rago, Piata Nielu, Junction to the Gapiotabare.
You American, then Menapa Nimavara, Seasonico, Menetown Igani, Block, Conan IT, Lightomida, Donzen, Kilohats, Go Don Donga, Lightomida, Lazy. Kilohertz Conley Shetonia, Lidomida Lizeshe, Kilohertz Chowting Adonyane, Tutia Nayoma, Lilamida Diakuze, Kilohertz Tinga Kongarogani, Tolu and Binivari. Meneshinayani Gunai, Gale Tolu in the Guru, Lidomida Nese, Nesanga, Tonsen Dugani, Payuna Sena.
Udhuni Menefer to Heading and Gadrinu, Vioiga Sabirajina Binivari. Shakai Pinega, look we chopa Murin as Sanwe Biro. ဥရောပသမဂ၏ယူနယ်ကနေဒါနိုင်ငံတွေကမြန်မာလုံခြုံရေးအရာရှိတွေပေါ်ပြစ်ဒဏ်ခတ်အရေးယူလိုက်တဲ့အပေါ်မှာအမေရိကန်ကကြိုးစားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ထဲလူခွင့်ရေးချိုးဖောက်မှုတွေဖြစ်ခဲ့တဲ့ဆစ်ဆင်ရေးတွေကိုကြီးကြပ်ခဲ့တဲ့မြန်မာစစ်တပ်နယ်ခြားဆောင်တပ်နဲ့ရဲတပ်ဖွဲ့ကအရာရှိကြီးခုနှစ်ယောက်ကိုအရေးယူဒဏ်ခတ်တဲ့အကြောင်း EU ဥရောပသမဂနဲ့ကနေဒါနိုင်ငံတို့ကတနင်္လာနေ့ရုံးကကြေညာခဲ့ပါတယ်။ဒီအပေါ်အမေရိကန်ပြည်ထောင်စုကလည်းအားပေးထောက်ခံကြောင်းနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူဟေတန်နီဝတ်ကကြေညာချက်ထုတ်ပြန်ခဲ့တာပါ။ ကချင်နဲ့ရှမ်းပြည်နယ်တွေအပါအဝင်လူနည်းစုတိုင်းရင်းသားဒေသတွေကလူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေအပေါ်အရေးယူနိုင်အောင်လဲမဟာမိတ်တွေမိဖက်တွေနဲ့အဓိကဆောင်ရွက်နေတယ်လို့အမေရိကန်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ထိတ်တန့်လုံခြုံရေးအရာရှိကြီးတွေအပေါ်
ချောင်းစံဒီယေဂိုကကြီးညာချက်ထဲမှာပြောထားပါတယ်မြန်မာအပါအဝင်အာဆီယံအဖွဲ့ဝင်တွေကြားမှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေကိုလက်မခံမှုဆိုတာတည်သွားလိမ့်မယ်လို့မျှော်လင့်ကြောင်းသူ့ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်ကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခလုံနေကြတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးကူညီဖို့ကုလသမဂ္ဂကခိုင်မာဆုံး ဒီကိစ္စတွေကိုလက်ခံပေးတဲ့ဘင်္ဂလားဒေ့ရှ်ရဲ့စေတနာကြီးမားမှုကိုသူကချီးကျူးခဲ့ပြီးတော့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးဖွဲ့တွေကလည်းအကောင့်တွေတော့တွေ့ရတယ်လို့သူကပြောပါတယ်ပြည်ထောင်ခါဖြစ်ပွားရာရခိုင်ပြည်နယ်မှာကုလသမဂ္ဂညီညာရေးထိန်းတက်ဆေလွတ်ချထားရေးလားလာနယ်ပတ်သက်ပြီးတော့သတင်းတောက်တွေကမေးတဲ့အခါမှာဒီကိစ္စအတွက်လိုအပ်တယ်လိုအပ်ချက်တွေရှိတယ်အကြောင်းသူကအခု
need a few conditions, and first of all, you need the decision by the.
But ma check ka nyin nyin yi thain tat twi selut cha thai yi ma long jong yi kaung si ga song phyet che cha bu lo ba de selut cha thain na me nai ngan ye khwin pyu che ya bu le lo ba de nyin nyin yi thain tat selut ta ha nai ngan yi pitipaka phye shin yi ma nilan ta khu phit pi lo da go a myae ma tong swae nai me le a ku kaisa ma do kratamaka ga tor le le ne tha da ko twi ya de lo Mr. Lacroix ga pyo kae ba de ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတရက်စ်အနေနဲ့လည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုမချခင်ရန်ငယ်နိုင်ငံအတွင်းမှာရောက်လာဖို့ရှိပြီးတော့ရိုဟင်ဂျာရေးဦးစားပေးဖို့ရှိတယ်လို့လည်းသူကဆိုပါတယ်မစ္စတာလက်ခရော့ဟာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာဆီနာအပြင်နိုင်ငံခြားရေးဝန်ကြီးအေအေ့ချ်မမိုအလီနဲ့လည်းသူတွေ့ဆုံခဲ့တာပါကုလသမဂ္ဂညီညာရေးထိန်းသက်စေလွတ်ရာမှာဘ
အင်္ဂါနေ့ညဘက်ထိချဖွေလို့မတွေ့သေးပါဘူးလိုင်ခူရဲကိုရေငုတ်ရေသက်ကရေငုတ်သမားတရာစင်လောက်အင်္ဂါနေ့ကဝင်ရောက်ချဖွေခဲ့တာမှာတော်တော်လေးရှစ်တိုးသွားနိုင်ပေမဲ့ရေမြုပ်နေတဲ့နေရာတွေကြောင့်ချဖွေခဲ့စေရတဲ့အတားစီဖြတ်ခဲ့ပါတယ်အဝေးထင်းရေငုတ်ဆက်ရုပ်တွေအပူချိန်ရှိတဲ့ချေ ရှီယာကိုဒီခြေရာခံနိုင်တဲ့အဝေးထိန်း drone ရင်တွေသုံးပြီးတော့ညနေထက်ထိရှာဖွေပေမဲ့ပျောက်ဆုံးသူတွေကိုမတွေ့ခဲ့ပါဘူ
း။ဇွန်လ26ရက်နေ့ကကစားခဲ့ကြတဲ့ကမ္ဘာဖလားအုပ်စုပွဲစဉ်တွေထဲမှာအုပ်စုစီကဩစတြေးလျနဲ့ပီရူပွဲမှာပီရူကနှစ်ဂိုးကိုမရှိနဲ့အနိုင်ရခဲ့ပေမဲ့လည်းနှစ်သင်းလုံးကနောက်တစ်ဆင့်ကိုတက်ဖို့အမှတ်မမိတာကြောင့်ထွက်သွားခဲ့ပါပြီ။အုပ်စုစီကပဲဒိမတ်နဲ့ပြင်သစ်ပွဲမှာဂိုးမရှိသေးခဲ့ပေးကစားခဲ့ကြတဲ့ဆိုပေမဲ့အရင်ပွဲတွေမှာရခဲ့တဲ့အမှတ်တွေကြောင့်နောက်တစ်ဆင့်ဖြစ်တဲ့16အသင်းရှုံးထွက်အဆင့်ကိုတက်သွားပါပြီ။အာဂျင်တီးနားနဲ့နိုင်ဂျီးရီးယားမှာတော့အာဂျင်တီးနားကငကိုတခုနဲ့နိုင်ရပြီးတော့နောက်တစ်ဆင့်ကိုတက်သွားခဲ့ပါပြီ
။ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုကျော်အောင်လွင်တို့ကကြီးညာခဲ့ကြတာပါ။အခုတော့သတင်းမှားတွေကိုတင်ဆက်ပေးပါမယ်။မွတ်စလင်အများစုနေထိုင်ရာ၅နိုင်ငံကနိုင်ငံသားတွေအပေါ်အမေရိကန်ပြည်ဝင်ခွင့်ပိတ်တဲ့တမရထရန့်ရဲ့ထုတ်ပြန်ချက်ဟာနိုင်ငံရဲ့အကျိုးစီးပွားအတွက်လိုအပ်တယ်လို့နိုင်ငံတော်တရားရုံးချုပ်ကအင်္ဂါနေ့ကဆုံးဖြတ်ပြီးအတည်ပြုလိုက်ပါတယ်။နိုင်ငံသားခွင့်ရေးလှုပ်ရှားသူတွေ၊အမေရိကန်စီနိုင်ငံရွှေ့ပြောင်းချေချသူတွေအရေးဆောင်ရနေသူတွေကတော့ဒီဆုံးဖြတ်ချက်ကိုကန့်ကွက်ပြီးဆက်လက်တိုက်ပွဲဝင်သွားမယ်လို့ပြောနေကြပါတယ်။အပြည့်အစုံကိုမတ်စုမြတ်မွန်ကတင်ပြပေးပါမယ်။
အမေရိကန်လူဝင်မှုကြီးကြပ်ရေးဥပဒေအရနိုင်ငံရဲ့လုံခြုံရေးအတွက်အမေရိကန်ပြည်ထောင်စုထဲဝင်လာတဲ့နိုင်ငံသားတွေကိုသမရအနေနဲ့ပြည်ဝင်ခွင့်ကန့်သက်ပိုင်ခွင့်ရှိတယ်လို့ဆိုပြီးတရားရုံးချုပ်ကအင်္ဂါနေ့ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။တရားသူကြီးချုပ်တယောက်နဲ့တရားသူကြီး၈ယောက်စုစုပေါင်း၉ယောက်ရှိတဲ့နိုင်ငံတော်တရားရုံးချုပ်ကသမရရဲ့ကန့်သက်ချက်ကို၆ခန့်မဲ၅မဲကန့်ကွက်မဲ၄မဲနဲ့ကတ်ပြီးတော့အခုလိုဆုံးဖြတ်လိုက်နိုင်တာဟာသမရဒေါ်နယ်ထရမ့်အတွက်အောင်မြင်မှုဖြစ်ပါတယ်။ဒါကြောင့်နိုင်ငံတော်တရားရုံးချုပ်ဆုံးဖြတ်ချက်ထွက်လာခဲ့ပြီးမကြခင်မှာပဲသမရကအင်ဂျီရောကနေအခုလိုတုံ့ပြန်ပါတယ
် Today Supreme Court ruling just coming out a tremendous success a tremendous victory for the American people and for our constitution
နိုင်ငံတော်တရားရုံးချုပ်ရဲ့ဒီကနေ့ဆုံးဖြတ်ချက်ကအကြီးကျယ်အောင်မြင်မှုကြီးဖြစ်ပါတယ်အမေရိကန်ပြည်သူတွေကျွန်တော်တို့ရဲ့ဖွဲ့စည်းပုံဥပဒေအတွက်ကြီးမားတဲ့အောင်မြင်မှုတစ်ခုဖြစ်ပါတယ်ကျွန်တော်တို့ပြက်ပြက်သားသားလှုပ်ဖို့လိုပါတယ်ကျွန်တော်တို့လုံခြုံမှုရှိဖို့လိုပါတယ်အနည်းဆုံးတော့ကျွန်တော်တို့နိုင်ငံတည်းကိုဝင်လာသူတွေကိုကြက်ကြက်မမတ်စီစစ်မှာဖြစ်ပါတယ်။ဘယ်သူတွေဝင်လာသလဲ၊ဘယ်ကလာသလဲဆိုတာကိုကျွန်တော်တို့သိဖို့လိုပါတယ
်။ကမလာထရမ့်တက်လာပြီး9ရက်အကြာ2019ခုနှစ်ဇန်နဝါရီလကဆုံးဖြတ်ချက်ထုတ်ပြန်ခဲ့တဲ့ခီးသွွားကန့်သက်ချက်နဲ့2019ခုနှစ်မတ်လမှပြင်ဆင်ထုတ်ပြန်ချက်တွေအပေါ်တရားရုံးတွေကပယ်ချခဲ့ပြီးတဲ့နောက်2019ခုနှစ်စက်တင်ဘာကအခုနောက်ဆုံးထုတ်ပြန်ချက်ကိုထုတ်ပြန်ထားတာဖြစ်ပါတယ်။ဒီထုတ်ပြန်ချက်မှာအီရန်၊လီဗျာ၊ဆိုမာလီယာ၊ဆီးရီးယား၊ယေမန်နဲ့မြောက်ကိုရီးယားနိုင်ငံတွေကနိုင်ငံသားတွေအပြင်ဗင်နီဇွဲလားအစိုးရနဲ့ပတ်သက်နေသူတချို့အပေါ်အမေရိကန်ပြည်ဝင်ခွင့်ပိတ်ပင်ခဲ့ပါတယ်။တမရအမိန့်နဲ့တတိယအကြိမ်ခီးသွွားပိတ်ပင်မှုအပေါ်ဟာဝိုင်ပြည်နယ်ကမွတ်စလင်အစည်းအရုံးနဲ့ပြည်내ဒေသခံ၃ယောက်ကတရားရုံးမှာကန့်ကွက်စိန်ခေါ်ခဲ့ကြတာပါ။ဒီပိတ်ပင်မှုဟာအမေရိကန်ဖွဲ့စည်းပုံနဲ့1965ခုနှစ်တုန်းကထုတ်ပြန်ခဲ့တဲ့လူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားဆိုင်ရာအက်ဥပဒေကိုချိုးဖောက်ရာရောက်တယ်လို့ဆိုပြီးတရားရုံးကိုတင်ပြခဲ့တာပါ။ဒါကြောင့်ဒီအမှုကိုနိုင်ငံတော်တရားရုံးချုပ်ကနေအဆုံးဖြတ်ပေးဖို့ထရမ့်အစိုးရကအယူခံတင်ခဲ့တာဖြစ်ပါတယ်။ထရမ့်ရဲ့သမ္မတအမိန့်နဲ့ထုတ်ပြန်ချက်ဟာသမ္မတလုပ်ပိုင်ခွင့်တဲကနေလုတ်ခဲ့တာဖြစ်တယ်လို့တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကအဆုံးဖြတ်ချက်ကြေညာချက်ထဲမှာရေးသားထားပါတယ်။1965ခုနှစ်အဥပဒေအရနိုင်ငံရဲ့အကျိုးစီးပွားအတွက်နိုင်ငံတည်းဘယ်သူကိုပေးဝင်မယ်ဆိုတာဆုံးဖြတ်ပိုင်ခွင့်ရှိတဲ့အတိုင်းသမ္မတကဆောင်ရွက်တယ်ဆိုတာတန်တရားဖြစ်စရာမရှိဘူးလို့တရားသူကြီးချုပ်ကရေးသားထားပါတယ်။ဒါပေမဲ့နိုင်ငံတော်တရားရုံးချုပ်က liberal အမြင်ရှိတဲ့တရားသူကြီး၄ယောက်ကတော့ဒီဆုံးဖြတ်ချက်သူတို့သဘောမတူကြောင်းသဘောထားထုတ်ပြန်ခဲ့ကြပါတယ်။နိုင်ငံသားအခွင့်အရေးလှုပ်ရှားသူတွေနိုင်ငံရွှေ့ပြောင်းအခြေချသူတွေအရေးဆောင်ရွက်သူတွေကလည်းအခုဆုံးဖြတ်ချက်ကိုကန့်ကွက်ပြီးတော့ဆက်လက်လှုပ်ရှားသွားမယ်လို့ပြောပါတယ်။Council on American Islamic Relations ကလည်းနိုင်ငံတော်တရားရုံးချုပ်ဆုံးဖြတ်ချက်အပေါ်အလွန်မင်းစိတ်ပြတ်ကြောင်းတုံ့ပြန်ပါတယ်။ဒမရထရမ့်ကိုလွတ်လွတ်လပ်လပ်ခွဲခြားဆက်ဆံခွင့်ပေးလိုက်တာပဲလို့ကောင်စီရဲ့ညွှန်ကြားရေးမှူးနီဟက်အဝတ်ကပြောကြားခဲ့ပါတယ်
။ The Supreme Court's decision ignored the fact that this president and candidate has targeted a particular
မြေကံပြည်ထောင်စုနဲ့နိုင်ငံများမှာရှိတဲ့မွတ်စလင်တွေအပေါ်သမရနိုင်ကုစရယ်လောင်းတွေကစည်းလမ်းပြမှတ်ထားနေတာကိုနိုင်ငံတော်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကလည်လည်ဆွဲကြဖြစ်ပါတယ်။နိုင်ငံတစ်ခုအနေနဲ့ညီမျှတဲ့အကာအကွယ်ပေးမှုနဲ့ American Security ကိုအကောင့်ထဲပေါ်နှံရေးအလန်းဝေးနေသေးတာစိတ်မကောင်းစရာဖြစ်ပါတယ
်။နိုင်ငံတော်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ American လွှတ်တော်အမတ်တွေကြားမှလည်းသဘောထားအမြင်အမျိုးမျိုးကွဲနေကြပါတယ်။ ဒီမိုကရက်ထက်လွတ်တော်အမတ်ဘန်ကာဒင်ကဆုံးဖြတ်ချက်ကိုကန့်ကွက်ပါတယ
် It's another mark against America and the values that we hold dear
နိုင်ငံတော်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကအမေရိကန်ပြည်ထောင်စုနဲ့လေးလေးနက်နက်တံပိုးထားတဲ့ဆန်တွေကိုစန့်ကျင်လိုက်တာဖြစ်ပါတယ်သမ္မတရဲ့မွတ်စလင်တွေအပေါ်တားမြစ်မှုကိုတရားဝင်ဖြစ်အောင်လှုပ်ပေးလိုက်တာပဲဖြစ်တယ်လို့ပြောသွားတာပါ Republican အမတ် Chuck Grassley ကတော့နိုင်ငံတော်တရားရုံးချုပ်ကဘယ်ဘာသာရယ်လို့ရည်ရွယ်တာမဟုတ်ဘဲနိုင်ငံလုံးချုပ်ရဲ့အတွက်ဆုံးဖြတ်တဲ့အတွက်တင့်တော်တယ်လို့ပြောပါတယ
် Based upon evidence that the president was following
the သမ္မတကဥပဒေကိုလိုက်နာတယ်ဆိုရက်အထောက်အထားအပေါ်အခြေခံပြီးဆုံးဖြတ်ခဲ့တာဖြစ်ပါတယ်နိုင်ငံတော်လုံးချုပ်ရဲ့အတွက်သမ္မတဝင်ရောက်ဆုံးဖြတ်ပိုင်ခွင့်ကိုလွှတ်တော်ကပေးထားတာပါလို့ပြောသွားတာပါအခုလိုသမ္မတရဲ့ခီးသွွားပိတ်ပင်မှုအပေါ်နိုင်ငံတော်တရားရုံးချုပ်ကထောက်ခံလိုက်တဲ့အတွက်နောက်ထပ်ခီးသွွားကန့်တက်ပိတ်ပင်မှုတွေထုတ်ပြန်မှာကိုအမေရိကန်နိုင်ငံစီနိုင်ငံရွှေ့ပြောင်းအခြေချလာသူတွေအရေးဆောင်ရွက်နေသူတွေကစိုးရိမ်နေကြပါတယ်ရှင်
။မဆင်မြတ်မှုပါရှင်။ဆက်လက်နားဆင်ရမယ့်သတင်းလွှာမှာတော့ဇွန်လ26ရက်နေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာမူရစေဝါတိုက်ဖြတ်ရေးနေ့မှာကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုကင်းဆိုင်ရာယုံ UNODC က2018ကမ္ဘာမူရစေဝါအစီရင်ခံစာကိုထုတ်ပြန်လိုက်ပြီးဘိန်းကနေထုတ်တဲ့စေဝါတွေနဲ့ကိုကင်းထုတ်လုပ်မှုဟာကမ္ဘာတစ်လွှာတိတိတသာတိုးလာနေပြီးလူလူကျန်းမာရေးကိုအကြီးအကျယ်ထိခိုက်စေတယ်လို့အစီရင်ခံစာမှာဖော်ပြပါတယ်။ဘိန်းဆိုင်ပြိုးမှုကမ္ဘာမှာဒုတိယအများဆုံးဖြစ်တဲ့မြန်မာနိုင်ငံကတော့ငွေရေးစေဝါထိန်းချုပ်ရေးဆိုင်ရာမူဝါဒအသစ်တစ်ခုကို2018 February မှာချမှတ်ခဲ့ပြီးငွေရေးစေဝါတိုက်ဖြတ်မှုကိုလူလူကြားပုံစံအသစ်တစ်မျိုးနဲ့လှုပ်ဆောင်ဖို့ရှိတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်ကပြောပါတယ်။အပြည့်အစုံကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်။
ကမ္ဘာတလွှားမှာဘိန်းကနေထွက်လို့တဲ့ heroin ဘိန်းမျိုးပြင်အခုခါဆေးကုသရာမှာတုံးတဲ့ဆံဝင်အညွှန်းစာပါမှာဝယ်လို့ရတဲ့ opioid ဆေးတွေကိုမူရစေဝါတုံးဆွဲသူတွေတိုးပြီးတုံးလာကြတာတွေ့ရပြီးဒီလိုတုံးဆွဲလို့တည်ဆုံးရမှုဟာ86ရာခိုင်နှုန်းလောက်ရှိနေတယ်လို့ကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုကင်းဆိုင်ရာယုံ UNODC ရဲ့2018ကမ္ဘာမူရစေအစီရင်ခံစာမှာဖော်ပြထားပါတယ်ဒီအစီရင်ခံစာကိုဂျနီဗာကုလသမဂ္ဂယုံမှာကျင်းပတယ်အပြည်ပြည်ဆိုင်ရာမူရစေဝါတိုက်ဖြတ်ရေးနေ့မှာတင်သွင်းခဲ့တာဖြစ်ပြီးဒီအခမ်းအနားမှာ UNODC ရဲ့အမှုဆောင်ဒါရိုက်တာ Yuri Fedotov ကမူရစေဝါကိုပုံစံမျိုးစုံနဲ့ထုတ်လုပ်နေကြတာဖြစ်ပြီးဒီမူရစေဝါပြဿနာမှာစိန်ခေါ်မှုတွေကိုဗန်မျိုးစုံကနေကြုံနေရတယ်လို့ပြောပါတယ
် The finding of this year World Drug Report shows that the drug markets are expanding
ဒီနေ့ထုတ်ပြန်တဲ့ကမ္ဘာမူရစေဝါအစီရင်ခံစာမှာကမ္ဘာတဝန်းမူရစေဝါရောင်းဝယ်မှုဈေးကွက်ကပိုပြီးကျတဲ့လာတာတွေ့ရပါတယ်။ကုတ်ကင်းနဲ့ဘိန်းစိုက်ပျိုးထုတ်လုပ်မှုကအမြင့်ဆုံးစံချိန်ကိုတင်သွားတယ်လို့ဗန်မျိုးစုံမှာစိန်ခေါ်မှုမျိုးစုံနဲ့ကြုံနေရပါတယ်လို့ပြောသွားတာပါ။ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းမူရဆေးဆွဲသူတွေတိုးလာတာဟာအန္တရာယ်ကြီးနေတယ်လို့ထောက်ပြခဲ့ပြီးဒါဟာမိသားစုတွေလူမှုတိုင်းဝန်းတွေကိုထိခိုက်စေတဲ့အပြင်ရေရှည်ဖွံ့ဖြိုးရေးကိုပါထိခိုက်စေနိုင်တဲ့အတွက်မူရဆေးဝါးရောင်းဝယ်တဲ့ဂိုင်းတွေမူရမှန်ခိုးတွေကိုနိုင်ငံတကာပူးပေါင်းဖြည့်ရှင်းသွားကြဖို့အတွက်တိုက်တွန်းခဲ့ပါတယ်။အင်ကန်နီကုလသမဂ္ဂမှာကျင်းပတဲ့အပြည်ပြည်ဆိုင်ရာမူရစေဝါတိုက်ဖြတ်ရေးနဲ့အစည်းအဝေးမှာဂျနီဗာရုံးကကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံရဲ့အမြဲတမ်းကိုယ်စားလှယ်ကတော့မြန်မာနိုင်ငံအနေနဲ့မူရစေဝါတိုက်ဖြတ်ရေးအတွက်ဒီနှစ်မှာအရေးပါတဲ့လုပ်ရမ်းနဲ့တဆင့်လှမ်းခဲ့တယ်လို့ခုလိုပြောပါတယ်
The government of Myanmar adopted a new national drug control policy in February 2018.
မြန်မာဆိုရဟာနိုင်ငံတော်မူရစေဝါထိန်းချုပ်ရေးမူဝါဒအသစ်တစ်ခုကို2018 February လမှာချမှတ်ခဲ့ပါတယ်။ဒါမြန်မာနိုင်ငံအတွင်းလက်တွေ့အခြေအနေတွေကိုကြည့်ပြီးတော့နိုင်ငံတကာစံချိန်စံညွှန်းတွေနဲ့အညီပိုကောင်းအောင်လုပ်နိုင်ဖို့ဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းမူရစေဝါတားဆီးကာကွယ်ရေးမှာအလုံးပါဝင်လာစေမဲ့တက်ဆုံပါဝင်တဲ့ချင်းကပ်မှုနဲ့တိမှုတိုက်ဖျက်ရေးတွေရဲ့ပံ့ပိုးမှုကိုရယူပြီးတော့လှုပ်ဆောင်တာလည်းဖြစ်ပါတယ်။ရည်ရည်အောင်မြင်မှုရစေဖို့ဥတီလှုပ်ဆောင်တဲ့နေရာမှာကျမ်းမာရေးနဲ့လူမျိုးလိုအပ်ချက်တွေနဲ့ကိုက်ညီဖို့စဉ်းစားပြီးတော့လူငယ်တွေကြားမူရစေဝါလက်လန်းမိနေမှုကိုတိုက်ဖျက်ဖို့အဓိကထားလှုပ်ဆောင်ပါတယ်။ဘိန်းဆိုင်တောင်သူတွေအတွက်အစားထိုးဆိုင်ပြုနိုင်မှုလှုပ်ဆောင်ပေးတာအပြင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုတွန်းမြင့်ခဲ့ပါတယ်
။ UNODC ရဲ့အစီရင်ခံစာအရ2018ခုနှစ်မှာမြန်မာနိုင်ငံမှာဘိန်းဆိုင်ပြုမှု25ရာခိုင်နှုန်းကျဆင်းလာပြီးထုတ်လုပ်မှုက14ရာခိုင်နှုန်းကျဆင်းတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့ data တွေမှာတခြားစိတ်ကြွယူသူစေထုတ်လုပ်မှုတွေတိုးလာတာမို့စိုးရိမ်တယ်လို့မြန်မာကိုယ်စားလှယ်ကပြောကြားခဲ့တယ်လို့မြန်မာနိုင်ငံရဲ့မူရဆေးဝါးပြဿနာမှာပြည်တွင်းငြိမ်းချမ်းရေးကအရေးပါတဲ့ကဏ္ဍမှာရှိနေတယ်လို့ထောက်ပြပါတယ
် In the region Myanmar is concerned over the steady rise in seizures of synthetic drugs such as methamphetamine
မြန်မာနိုင်ငံမှာဘိန်းဆိုင်ပြိုးမှုကျဆင်းလာခဲ့ပေမဲ့ data တွေမှာ methamphetamine နဲ့ ice ဆေးပြားတွေဖမ်းဆီးရမိမှုကတဖြည်းဖြည်းတိုးလာတာမို့မြန်မာနိုင်ငံကတာကိုစိုးရိမ်ပါတယ်2018ခုနှစ်ဇန်နဝါရီလမှာမြန်မာမူရနေနေအဖွဲ့ကမူရဆေးတစ်ကြိမ်တည်းနဲ့အများဆုံးဖမ်းမိခဲ့ပါတယ် တဟာမက်သက်ဖက်တမင်းဆေးရွားတွေကိုပြည်ထောင်ထဏာကရှမ်းပြည်နယ်ထဲမှာဖမ်းဆီးရမိတာဖြစ်ပါတယ်မြန်မာနိုင်ငံအတွက်ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းစဉ်ဟာမြို့စေဝါတားဆီးကာကွယ်ရေးမှာအရေးပါတဲ့အခန်းကဏ္ဍကနေရှိနေပြီးပို့ပြီးတော့အရေးကြီးတာကနေဆက်ဖြတ်ကျော်ဖြစ်ပွားတဲ့ပြစ်မှုတွေကိုနှိမ်နင်းရေးမှာတက်ဆိုင်ရာအဖွဲ့အစည်းအသီးသီးရဲ့စစ်မှန်တဲ့ပူးပေါင်းဆောင်ရွက်မှုတွေဖြစ်ပါတယ်မြို့စေဝါစတင်ထုတ်လုပ်တာကနေပြီးတော့တင်ပို့တာဝယ်ယူရောင်းချတာအထိအစ်စ်နိုင်ကိုခြေဖြတ်နိုင်မှုမြန်မာနိုင်ငံဟာကုလသမဂ္ဂအဖွဲ့အစည်းတွေနဲ့မိတ်ဖက်အဖွဲ့တွေနဲ့ပါလက်တွဲဆောင်ရွက်နေပါတယ
်မြန်မာနိုင်ငံရဲ့မြို့စေဝါတားဆီးထိန်းချုပ်ရေးဘူကော်မတီ CCDAC ကလက်ရှိမှာတမျိုးသားလုံးဆိုင်ရာမြို့စေဝါမဟာဗျူဟာစီမံကိန်းအတွက်မူကြမ်းရေးဆွဲနေတာဖြစ်ပြီးပြည်내နဲ့တိုင်းသီးသီးကနှစ်နှစ်စီမံကိန်းနဲ့သူတို့ဒေတာရင်းအေးအေးလှုပ်ဆောင်တဲ့အစီအစဉ်တွေကိုချပြဖို့နဲ့လိုအပ်ချက်တွေကိုပြည်ထောင်စုအစိုးရကနေနိုင်ငံတကာအဖွဲ့တွေနဲ့ပူးပေါင်းပြီးဤပညာရောငွေကြေးအရာပါထောက်ပံ့ပေးမှာဖြစ်ကြောင်းလည်းပြောပါရယ
်ဒေါက်ခင်မျိုးသက်ပါရှင်ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူခွင့်ရေချိုးဖောက်မှုတွေနဲ့ဆက်နွယ်ပြီးမြန်မာလုံခြုံရေးအရာရှိ9ယောက်ကိုဥရောပတမကနဲ့ကနေဒါနိုင်ငံတို့ကပိတ်ဆို့ဒဏ်ခတ်အရေးယူလိုက်ကြောင်းကြေညာလိုက်တဲ့တစ်ချိန်တည်းမှာပဲတာဝန်ရှိသူတချို့ကိုအရေးယူမှုတွေရှိခဲ့ကြောင်းမြန်မာစစ်တပ်ကလည်းသတင်းထုတ်ပြန်လိုက်တဲ့အတွက်ဒီအပေါ်မှာသဘောထားအမြင်တွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးမှာဖြစ်ပါတယ်
ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတမရော်ကဒုတိယဗိုလ်ချုပ်ကြီးတူဗိုလ်ချုပ်တူအပါအဝင်အရာရှိကြီး9ယောက်နဲ့နေကြားဆောင်တပ်ဖွဲ့ကရဲမှုချုပ်နဲ့ရဲချုပ်2ဦးစုစုပေါင်း9ဦးကိုလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအရေးယူတန်ခတ်လိုက်ကြောင်းဥရောပတမက EU ကတနင်္လာနေ့ကထုတ်ပြန်လိုက်တာပါအဲ့ဒီနေ့ကပဲမြမတက်မတော်ကဒုတိယဗိုလ်ချုပ်ကြီးတဦးနဲ့ဗိုလ်ချုပ်တဦးကိုကုတ်ကဲကြမ်းမတ်မှုအားနေတဲ့အတွက်အရေးယူကြောင်းထုတ်ပြန်ပါတဲ့ဒီလိုထုတ်ပြန်တဲ့အပေါ်နိုင်ငံရေးလိလာတုံးသက်သူဒေါက်တာရံမျိုးသိန်းကတိုးတက်မှုတရဖြစ်ကြောင်းအခုလိုပြောဆိုပါတယ
်ကျွန်တော်တို့ဒီမြမတက်မတော်အမိနဲ့လည်းပဲသူ့ရဲ့စီနီယာစီကန်လုပ်ပိုင်ခွင့်ပုံနေရနေပြီးတော့ဒီအရေးယူဆောင်ရွက်မှုနော်စုံစမ်းဖော်ထုတ်မှုကိုလုပ်ခဲ့တယ်လို့မြင်တယ်အဲ့တော့ကျွန်တော်အနေနဲ့ပေါ့လေဒီလိုစုံစမ်းစစ်ဆေးမှုတွေတော့တော့ဒီဒုတိယပူချုပ်ကြီးအစင်အထိအရေးယူဆောင်ရွက်မှုတွေလုပ်လာတာဟာဒါတိုးတက်မှုအစလေလို့ကျွန်တော်ကတော့မြင်တယ
်လက်ရှိမြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ယုံကြည်ထောက်ခံမှုတွေရရှိနိုင်ဖို့လိုအပ်ကြောင်းလဲဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ
်လက်ရှိအခြေအနေမှာမြန်မာအစိုးရရောနော်ဖြစ်တော်ရောတက်မလို့ဒီမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့စိန်ခေါ်မှုတွေအကျအသေးတွေနဲ့ဆက်ဆက်ပြီးတော့ပဲဖြစ်ဖြစ်ဟိုဖိအားပေးမှုတွေအထက်ကပေးဆိုမှုတွေနဲ့ပတ်သက်ပြီးတော့ပဲဖြစ်ဖြစ်နိုင်ငံတကာအတိုင်းအဝိုင်းနဲ့မဖြစ်မနေတိတိဆက်ဆံမှုလိုအပ်တယ်လို့မြင်တယ်အဲ့တော့နိုင်ငံတကာရဲ့ဖိအားတွေမြင်မှလာလေလေကိုယ်နိုင်ငံရဲ့နိုင်ငံတကာနဲ့ဆက်ဆံမှုကိုချက်ထွန်လို့လိုအပ်လေလေလို့အဲ့လိုမြင်ပါတယ်
ရခိုင်ပြည်နယ်ရေးခင်းမှာဥပဒေတဲ့ကျော်လွန်ဆောင်ရွက်တာတွေကိုနယ်ပယ်အသီးသီးမှာစုံစမ်းစစ်ဆေးတာဖော်ထုတ်ရေးယူတာတွေကိုကြည်ကြည်ပြန့်ပြန့်လှုပ်ဆောင်နိုင်မယ်ဆိုရင်နိုင်ငံတကာရဲ့ယုံကြည်မှုကိုပုံမိုရနိုင်မှာဖြစ်ကြောင်းဆက်ပြောပါတယ်။အခြားနိုင်ငံရေးသုံးသပ်သူတဦးဖြစ်တဲ့ဦးမမောင်ဆိုးကတော့တက်မတော်ရဲ့ထုတ်ပြန်ချက်အပေါ်မှာအခုလိုပြောဆိုပါတယ်
။တက်မတော်အနေနဲ့ကစိုးစိုးပိုင်းနေတာနဲ့ပြည်သူ့ဝန်ကြီးတွေအများကြီးကြုံနေရတဲ့ချိန်တွေကဒီဒုတိယမောင်ဆိုးလို့ပါလို့အရင်ကကြားရတဲ့ကျွန်တော်6လောက်ရှိတယ်။အဲ့တော့ EU Union နဲ့လုတ်တာကဆိုလို့ရှိရင်တက်မလို့အနေနဲ့ပြောလို့အားသာတာတော့ဒီတက်မလို့အနေနဲ့ဆိုရရအောင်ရည်ရည်ပြီးပါပြီဆိုတဲ့ပုံစံမျိုးပြောချင်တယ်လို့အသေးပဲကောက်လို့ရမှတင်တယ်။အဲ့တော့နိုင်ငံကငါအပြစ်တင်ဆွဆွဲနေတယ်လို့ပဲသူတို့နေလေလိုအပ်တဲ့အရေးယူဆောင်မှုတွေလုတ်ထားပြီးဖြစ်တယ်ဆိုတာတက်ကပေါ်ပြလိုက်တာပဲလို့ထင်ပါတယ
်။ဥရောပတက်မကကလူခွင့်ရေးချိုးဖောက်မှုတွေကြောင့်ရေးယူတာလို့ထုတ်ပြန်ပြီးတမရော်ကကုတ်ကဲကြက်မှတ်မှုအားနဲ့ချက်ကြောင့်ရေးယူရလို့ထုတ်ပြန်ထားတဲ့အပေါ်မှာဦးမမောင်ဆိုးကအခုလိုသုံးသပ်ပြောဆိုပါတယ်
။အဲဒီဘက်ကလူဝင်ချိုးပေါက်တယ်၊ဘာဖြစ်တယ်၊ညာဖြစ်တယ်ပေါ့။သူကတော့စဉ်းစားကုတ်ကဲမှုညံ့နေလို့သုံးတာပေါ့။အဲတော့ဘာလို့ဆိုရင်ဒီရခိုင်ကိစ္စမှာတောင်းဝန်ရှိပြီးရေးယူတယ်ပေါ့ဗျာ။အဲသုံးဆွဲမှုမတူဘူးပေါ့ဗျာ။ဒါတော့ငငယ်ရင်းမှာတော့အနေကြီးကသုံးဆွဲတာလို့တမရော်ကသုံးဆွဲတော့ငငယ်ကဟောတာကြီးကခုနကမတူကြဘူးဗျာ။ကျွန်တော်တော့အဲ့လိုပဲမြင်ပါတယ်။
EU ကထုတ်ပြန်တဲ့စင်းပါအရာရှိကြီး9ဦးအနက်မှာ3ယောက်ကိုရေးယူထားတာတွေ့ရကြောင်းလဲဦးမမောင်ဆိုးကပြောပါတဲ့တမရော်ကရေးယူကြောင်းထုတ်ပြန်ချက်မှာတမရော်ကစစ်စင်ရေးအထူးဖွဲ့မှုဒုတိယပို့ချုပ်ကြီးအောင်ကျော်စောအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမူဟောင်းဗိုလ်ချုပ်မမောင်ဆိုးတို့ဖြစ်ပြီးနေကြားဆောင်တပ်ဖွဲ့မှုဖြစ်တဲ့ရဲမှုချုပ်တူရာဆန်းလွင်ကိုလည်းပြီးခဲ့တဲ့မေလကတာဝန်ကနေဖယ်ရှားခဲ့တာဖြစ်ပါတဲ့လူခွင့်ရေးလှုပ်ရှားသူတွေကတော့ရခိုင်ပြည်နယ်ကပြပခရိနဲ့ဆက်နွယ်ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေကိုတာဝန်ကအနာပေးယုံနဲ့မလုံလောက်ပဲလိုအပ်တယ်လို့ရေးယူဆောင်ရွက်ဖို့လိုအပ်တယ်လို့လည်းတိုက်တွန်းနေကြပါတယ်
ကိုမိုးစောပါရှင် ဇွန်လ26ရက်နေ့ကကစားခဲ့ကြတဲ့ကမ္ဘာဖလားအုပ်စုပွဲစဉ်တွေမှာပရိသတ်အများစုကစိုးရင်တကြီးနဲ့စောင့်ကြည့်နေကြရတဲ့အာဂျင်တီးနားအသင်းဟာနိုင်ဂျီးရီးယားအသင်းကိုနှစ်ဂိုးတကိုးနဲ့နိုင်ပြီးဒုတိယအဆင့်အုပ်စုပတ်လည်ရှုံးထွက်ပွဲစဉ်ကိုတက်သွားပါပြီ။ကမ္ဘာဖလားပွဲကိုပထမဆုံးချိန်ဝင်လာတဲ့ပီရူးအသင်းကတော့သူ့ရဲ့နောက်ဆုံးပွဲမှာဩစတြေးလျအသင်းကိုနှစ်ဂိုးဂိုးမရှိနဲ့အနိုင်ယူပြီးထွက်ခွာသွားပါပြီ။ဒိမတ်နဲ့ပြင်သစ်ကတော့ဂိုးမရှိသေးကစားခဲ့ပြီးနောက်တစ်ဆင့်ကိုနှစ်သင်းလုံးတက်သွားပါတယ်။ခရိုအေးရှားအသင်းကအိုက်စ်လန်အသင်းကိုနှစ်ဂိုးတကိုးနဲ့နိုင်ရခဲ့ပါတယ်။မနေ့ကပွဲစဉ်တွေနဲ့ပတ်သက်ပြီးမြမလက်ရွေးစဉ်ဘောလုံးသမားဟောင်းကိုရင်ထွေးရဲ့အမြင်ကိုကိုကျော်အောင်လင်ကဆက်သွယ်မေးမြန်းထားပါတယ်
။မနေ့ကကစားခဲ့တဲ့၄ပွဲမှာဒိမတ်နဲ့ပြင်သစ်နောက်အုပ်စုစီယာနောက်တစ်ခါဩစတြေးလျနဲ့ပီရူးအုပ်စုစီယာပဲ။ဆိုတော့အဲ့ဒီနှစ်ပွဲမှာဘယ်ပွဲကကိုရင်ထွေးစိတ်ကြိုက်ကြည့်ကြရလဲဗျ
။ပီရူးကိုကျွန်တော်ကအားပေးတယ်ခင်ဗျာ။ပီရူးဘောကျွန်တော်ဦးစားပေးကြည့်တယ်ဆိုတော့ဘာကြောင့်ပီရူးကပထမအုပ်ချုပ်ချိန်ကဝေါ်ကပ်ကိုဝင်တယ်သူတို့ရဲ့စိတ်ဓာတ်ကိုလေးစားတယ်ဒါကြည့်ကြတဲ့ပရိသတ်တွေရဲ့အခြေအနေအရဆိုချို့သူအိမ်ကြီးရောက်ချန်ကြီးရောက်အိမ်ကြီးပေါင်ချန်ကြီးပေါင်ပြီးတော့အလုပ်တွေပြုတ်ဒုက္ခတွေခံပြီးတော့ဒီဘောကိုလာအပ်ပြီးတော့တွေ့ရတယ်တွေ့ကျွန်တော်ပီရူးပရိသတ်ကိုလည်းကျွန်တော်လေးစားတယ်ဘာကြောင့်သူတို့နိုင်ငံရဲ့ဂုဏ်ဆောင်တာပေါ့ဆိုပြီးတော့ပီရူးနဲ့ဒီနေ့ကစားဝါတဲ့အထက်မှာလည်းထိုက်တဲ့နဲ့နဲ့ကစားဝါတယ်ရေကုန်ရေနဲ့မကိုမကပ်ဘူးချုံရင်လည်းထွက်မယ်နိုင်လည်းထွက်မယ်ဆိုတဲ့သူတရားအောင်ကစားသွားတယ်သူရဲ့ပေးသက်ကအပြည့်ကိုလာကြည့်တယ်။ကိုရွာတဲ့အချိန်မှာပီရူးပေးသက်တည်းရဲ့အားပေးတဲ့စာကျွန်တော် TV ထဲမှာကြည့်ရတယ်။ချွတ်ပေးသက်တည်းဆိုအိုးတော်ကိုကြားတယ်။ပီရူးကိုရွာလို့ဆိုတော့အဲ့ဒါမျိုးတွေမြင်တဲ့အခါကျကိုလည်းကိုနိုင်ငံကိုလည်းကိုဖြစ်စီခြင်းနဲ့ဆန္ဒလေးဖြစ်ပေါ်လာတော့ဗောဗျာ
။ကိုရင်ထွေးကကိုနိုင်ငံကိုလည်းကမ္ဘာဖလားတဲကိုဝင်လာတာမျိုးကိုကြုံကျင်တယ်ဆိုတော့မြမအသိရဲ့အလားအလာကိုဘယ်လိုမျိုးလဲကျရှိပါလဲခင်ဗျာ
။ကျွန်တော်ကတော့ကျွန်တော်ပြတ်ပြတ်ပေါ့နော်။ကျွန်တော်တို့မြမလေးစင်ဘောလုံးချင်းဝေါ်ကပ်ကိုဝင်နိုင်မဲ့အချိန်ကျွန်တော်မသေးမချင်းကျွန်တော်ကစောင့်ကြည့်နေစိတ်ဓာတ်ကတော့ကျွန်တော်တို့မှာရှိတယ်။ဒါပေမဲ့လည်းဗမာပြည်မှာဖြစ်နေတဲ့အခြေအနေအရဆိုရင်တော့ဒီစနစ်ပိုင်းရောဒီပိုင်းဆိုင်ရောအလုံးအားပြန်လဲပြီးတော့လဲမှရမယ်အခြေအနေရှိပါတယ်ခင်ဗျာ
။မြမအတင်းသာကမ္ဘာဖလားထဲမှာဝင်ကမ်းမဲ့အခြေအနေမျိုးရောက်ရင်ကွင်ထွေးရောပီရူးပြိတ်တက်တယ်လို့မျိုးအိမ်ပေါင်ချမ်းပေါင်အိမ်ရောက်ခြံရောက်ပြီးတော့တွားကြည့်ပါလား
။ဖြစ်ချင်တာဖြစ်မောင်ပါချက်ကျွန်တော်မသေးသေးခင်အချိန်မှာမြမလေးစုံဘလုံးလေးဝေါ်ကပ်ထဲပါလာမယ်ဆိုကျွန်တော်အိုက်ပွဲကိုရအောင်တွားကြည့်ပါမယ်ခင်ဗျာ
။ဟုတ်ကဲ့ကဲအုပ်စုစီရပဲဂိုးမရှိသေးကစားသွားတယ်နှစ်သင်းသလုံးကနောက်တစ်ဆင့်တက်သွားတယ်ဆိုတော့ဒိမတ်နဲ့ပြင်သစ်အကြောင်းနည်းနည်းအချင်းချုပ်လေးပြောကြအောင
်ဟုတ်ကဲ့ကျွန်တော်ဒိမတ်နဲ့ပြင်သစ်ကကျွန်တော်ကြည့်ခဲ့ဘူးတယ်ပြင်သစ်ကလည်းအဲ့လောက်ကြီးအနိုင်ငံကြီးအသင်းဖြစ်ပေမဲ့လည်းအဲ့လောက်ကြီးဆွတ်ဆွတ်ဆောင်ဆောင်လုပ်နိုင်တဲ့ကစားကွက်မျိုးတွေကစားဝါတာမရှိသလိုဒိမတ်ကလည်းကျွန်တော်တို့ဆွတ်ဆောင်နိုင်တဲ့ကစားမျိုးခြေမျိုးကစားဝါတာကိုကျွန်တော်မတွေ့ခဲ့ရဘူးခင်ဗျာ
အုပ်စုဒီအကြောင်းပြောရမယ်ဆိုလို့ရှိရင်ခရိုအေးရှားနဲ့အိုက်စ်လန်ဒီနေ့တင်းထဲမှာဒီနေ့ခရိုအေးရှားနဂိုးတကိုးနဲ့အိုက်စ်လန်ကိုနိုင်တယ်။ကွင်ထွေးဘယ်သိဟိုပိုသဘောကျလဲဗျ
။ခရိုအေးရှားတင်းဟောကတယောက်ချင်းရောရန်ကောင်းနဲ့ခင်ဗျာ။နာမည်အဲ့ရောက်ကြီးမကြီးပြင်မဲ့သူ့ရဲ့ကစားပုံကစားကွက်ကခုဝေါ်ကပ်ကိုတော့မှကွာတာဖိုင်နယ်လောက်ထိတက်နိုင်တဲ့အချိန်လောက်ကိုကျွန်တော်မြင်သားတယ်ခင်ဗျာ။သူကဒိမတ်နဲ့တွေ့မှာသူ့ရဲ့ကစားကွက်နဲ့ဆိုရင်ဒိမတ်ကိုတော့နိုင်မယ်ဆိုတဲ့အချိန်မျိုးမြင်ရတယ်ခင်ဗျာ။
ဆိုတော့မနေ့ကနောက်ဆုံးကစားခဲ့တဲ့အာဂျင်တီးနားနဲ့နိုင်ဂျီးရီးယားပွဲကိုပြောရအောင်တကွာလုံးကလည်းအာဂျင်တီးနားကိုတော်လေးမျောလင့်ထားတယ်ဒါပေမဲ့လည်းမျောလင့်ထားသလိုဖြစ်မလာဘဲနဲ့နာမည်ကြီးတဲ့မက်ဆီကလည်းဘလောက်ချီမပေါ်ခဲ့ဘူးဒါပေမဲ့ဒီနေ့ကစားခဲ့တဲ့အာဂျင်တီးနားပွဲကတော့အထူးခြားဆုံးပွဲလို့ပြောလို့ရမှထင်တယ်လောဆယ်ချင်းတူတယ်လေ
ဟုတ်ကဲ့ဘာကြောင့်လဲဆိုတော့ဒီနေ့ကအာဂျင်တီးနားရဲ့တန်းနောက်ဆုံးဆုံးဖြတ်လေနိုင်မှသူ့ရဲ့မျောလင့်ချက်ရှိမှနိုင်ဂျီးရီးယားကလည်းပေးတိရမယ်ဆိုရင်ဒီအသင်းကနေပြီးတော့သူကအုပ်စုတက်နိုင်တယ်တကဘာလုံးကဒီပွဲကိုဦးစားပေးပြီးတော့စောင့်ကြည့်နေကြသေးတယ်ကျွန်တော်သမားကြီးအပါဝင်ပေါ့ဗျာရိုးရမပြတ်တော့အာဂျင်တီးနားကိုစိတ်ထဲမှာချိန်ပြီးအားပေးတဲ့ပမာလေးလည်းအများကြီးဆိုကျွန်တော်လည်းအာဂျင်တီးနားအားပေးဖြစ်စီရလို့အသင်းကောင်းသင်းအနေနဲ့တက်သွားလိုက်ရင်နောက်ပွဲကြီးကြီးစုပိုကောင်းမယ်ဆိုရဲစမ်းနာလည်းရှိတယ်ဆိုတော့အာဂျင်တီးနားနိုင်ပြီချင်းလည်းနိုင်ဂျီးရီးယားလည်းကောင်းပါတယ်ဒါပေမဲ့ထင်မှတ်ပဲနဲ့တစ်လုံးပြီးတစ်လုံးအာဂျင်တီးနားထိုးပေါက်တဲ့ခါကျတော့နောက်ဆုံးပြန်သွားပြီးတော့မထင်မှတ်ပဲကိုးပေးနိုင်တယ်အဲ့ကိုးကလည်းထိုက်တဲ့နိုင်ငံရသွားတဲ့ကိုလိုပဲကျွန်တော်ပြောလင်းတယ်
ဗျ။ဟုတ်ကဲ့ဒီထက်ဆိုရှင်အာဂျင်တီးနားကတော့နောက်တစ်ဆင့်တက်သွားနိုင်ပြီပေါ့လေ။ရင်းတစ်ဆင့်ဆင့်တဲ့လူတွေကစောင့်ကြည့်နေကြရတာ
။ဟုတ်ကဲ့အာဂျင်တီးနားကအခုဆိုရင်ပြင်သစ်နဲ့တွေ့မှာ။အဲ့ပေါ်လက်ကြည့်ကောင်းမှာပေါ့။ဘာကြောင့်ပြင်သစ်ကလည်းနာမည်ရှိတဲ့အသင်း။ဒါပေမဲ့ကျွန်တော်ပြင်သစ်ကစားကွက်နဲ့အာဂျင်တီးနားကစားကွက်ကိုကျွန်တော်အာဂျင်တီးနားကစားကွက်ကိုပူချိုက်တယ်။
ဒီဝေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။မြန ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်အခုမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ဗုဒ္ဓဟူးနေ့မနက်ပိုင်းဒီအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24ကီလိုဟတ်12133ညလိုင်းဒိုမီတာ40ကီလိုဟတ်9443ညလိုင်းဒိုမီတာ50 kHz 9809နဲ့လိုင်းလက်မီတာ190 kHz 1509တို့ကနေဆက်ပြီးတင်ဆက်ပေးနေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်း나유ဝက်အစီအစဉ်မှာကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းနဲ့အတူအင်္ဂလိပ်သင်ခန်းစာကိုနားဆင်ရမယ့်အပြင်အင်္ဂါညဓာတ်ရိုက်လေလိုင်းဆွေးနွေးခန်းပြန်လည်ထုတ်လွှင့်ခြင်းတင်ဆက်တဲ့အခါမှာတော့
ကျောင်းဆိုင်ကြီးဒီဦးဆောင်တဲ့ဒီ MD အစိုးရတက်လာပြီးကလေးကအထူးရဲ့ကျေးဇူးတ
ော်ဦးစီတူအောင်မြင့်ပါဝင်ဆွေးနွေးထားရပါအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းဆောင်းပါးတွေကိုမူရင်းအပေါ်မပြတ်တင်ဆက်ပေးပါမယ်ဦးကျော်စံတာနဲ့အတူကျမများသတင်းအောင်ကတင်ဆက်ထားပါတယ်ရှင
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမဲ့ကိစ္စကုလသမဂ္ဂစံတမန်ဆွဲဖိပေးခဲ့ပွဲစီရက်စတရက်ကောင်စီနဲ့လယ်ယူခြင်းညှိတာထားတဲ့ဆောင်းပါးကိုဒန်ဂိုပို့စ်မှာဖတ်ရပါတယ်ရခိုင်ပြည်နယ်ပြည်နာစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းဖို့အစိုးရကကြေညာပြီးမကြာခင်ကျင်းပခဲ့တဲ့လုံခြုံရေးအစည်းအဝေးမှာစစ်တပ်နဲ့အရသာအစိုးရကြားအဓိကအငင်းပွားဘွယ်ဖြစ်ခဲ့တာကတော့ဒီကော်မရှင်ထဲမှာနိုင်ငံသားသားကျွမ်းကျင်သူတူထက်မယ်ဆိုတဲ့ကိစ္စကိုစစ်တပ်ကလုံးဝငြင်းဆန်တဲ့ကိစ္စပဲဖြစ်တယ်လို့ကာကွယ်ရေးဦးစည်းချုပ်နဲ့ဆက်သွယ်စီရဲစစ်တပ်အရာရှိဟောင်းတူကဘန်ကောက်ပို့စ်ကိုပြောတယ်လို့လည်းကရေးပါတယ်ဒါဟာစစ်တပ်ကလုံးဝလက်မခံနိုင်တဲ့ကိစ္စဖြစ်တယ်ဒေါန်ဆန်းစုကြည်နဲ့ပြစ်ဆုံရမှာပူဇော်မှုကြီးကဒေါသတိကြီးနဲ့တုံ့ပြန်ပြီးအနာသိမ့်မယ်လို့တောင်မှချင်းချောက်ခဲ့တယ်လို့ဆိုရဲအကြောင်းစစ်တပ်ထိပ်ပိုင်နဲ့နှိစက်တဲ့တည်ရင်းမြစ်အများပြားပြောကြတယ်လို့လည်းသူကကူကထားပါတယ်။ဒါပေမဲ့ဒါဟာတိုင်းငံလုံးကိုသိမ့်ဖို့ပြောတာလားရခိုင်ပြည်နယ်အတွက်ပဲပြောသလားဆိုတာကတော့သိစီချာချာမသိရဘူးလို့ဆိုထားပါတယ်။ဒီစီဝေးပွဲအပြီးမှာစစ်တပ်ကဆိုရင်ဒါရှေ့တန်းကတပ်တချို့ကတော့မှပြန်ရုပ်ပြီးနေပြည်တော်မှာတွေ့လာနိုင်ွယ်စီရဲ့ထိတ်တိုက်ခြင်းဆိုင်မှုအတွက်ပြင်ဆင်ခဲ့ပြီးလို့တောင်မှအဲ့ဒီစစ်ဘူးဟောင်းကပြောပါသလားဒါပေမဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့လူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ဆွစ်ဇာလန်တန်တမန်ခရစ်စတင်ချရနာဘာဂျနာကဒီလိုထိတ်တဲရင်ဆိုင်မှုကိုလမ်းလွဲပေးနိုင်ခဲ့တယ်ကော်မရှင်ထဲမှာနိုင်ငံသားပါဝင်တာကိုလက်ခံဖို့ဗိုလ်ချုပ်မှုကြီးကိုဆွဲဆောင်နိုင်ခဲ့တယ်လို့ရေးသားထားပါတယ်ဒေါန်ဆန်းစုကြည်နဲ့ဒီသုံးဦးပါလူခွင့်ရေးစုံစမ်းရေးကော်မရှင်မှာပါဝင်ဖို့တီမော့လက်စီလို့ခေါ်တဲ့အစ်တီမော့သမရာဟောင်းဝန်ကြီးချုပ်ဟောင်းနိုဘယ်ညင်ရဲ့ဆုရှင်ဟိုဆေးရာမော့စ်ဟော်တာကိုရွေးခဲ့ပါတယ်တဲ့ဒါပေမဲ့အဲ့ဒီပုဂ္ဂိုလ်ကဒီကိစ္စကိုလက်မခံခဲ့ပါဘူးအဲ့ဒီနောက်မှာတော့ဂျန်ဘီအဖွဲ့ကအာဆီယံကူဇယ်တက်ကိုဒီညမှာရွေးမယ်လို့အကြံပြုခဲ့ကြတယ်လို့ဆိုပါတယ်ဒါဟာအနောက်တိုင်းသားနဲ့မွတ်စလင်ကိုလက်မခံနိုင်ဘူးဆိုတဲ့စစ်တပ်အတွက်လည်းလက်ခံနိုင်မဲ့အခြေအနေဖြစ်တယ်လို့လည်းကရေးပါတယ်ဒီလိုထိတ်တဲ့ရင်ဆိုင်တူးမဲ့အခြေအနေကိုအောင်းမြင်ဆွဲဖယ်ပေးနိုင်ပြီးခဲ့တဲ့နောက်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ကသူရဲ့ရှေ့ဆက်ထန်ဆောင်ရမယ့်တာဝန်ကိုအောင်မြင်မယ်လို့ယုံကြည်ညှော်လင့်လျက်ရှိတယ်လို့လည်းရေးသားထားပါခင်ဗျာ။
ဆက်လက်ပြီးဒီအေယာဝတီမှာမုံမြင့်ရေးသားထားတဲ့ရခိုင်ရင်းနဲ့ပတ်သက်လို့အကြီးတန်းစစ်တပ်အရာရှိတွေကိုထုတ်ပယ်လိုက်တာဟာနိုင်ငံတကာဖိအားကိုရော့ချစေမယ့်အလားအလာမရှိနိုင်ဘူးဆိုတဲ့ခေါင်းစဉ်နဲ့စောင်းပါကိုကောက်နှုတ်တင်ပြလိုပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကျမ်းဖက်မှုဖြစ်စဉ်မှာကိုကဲကြက်မှတ်မှုအားနည်းတဲ့အတွက်ကြောင့်ဆိုတဲ့အကြောင်းပြချက်နဲ့ထိပ်ပိုင်းစစ်ဗိုလ်ချုပ်နှစ်ဦးကိုတက်မတော်ပိုင်းဆိုင်ရာအရေးယူလိုက်ကြောင်းမြန်မာစစ်တပ်ကတနင်္လာနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရခိုင်ရင်းနဲ့ပတ်သက်လို့မြန်မာနိုင်ငံပေါ်ဖိအားတွေဆက်ရှိနေဦးမှာဖြစ်တယ်လို့ခန့်မှန်းရကြောင်းစက်တင်ဘာမှာကျင်းပမယ့်ကမ္ဘာကုလသမဂ္ဂအထွေထွေညီလာခံမတိုင်မီမှာပဲနိုင်ငံရေးသုံးသပ်သူတွေနဲ့နိုင်ငံရေးသမားတွေကပြောပါတယ်ရိုဟင်ဂျာတွေပေါ်ညှဉ်းပန်းနှိပ်စက်မှုနဲ့တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုအစုလိုက်အပြုံလိုက်မောင်းထုတ်ခဲ့မှုစရဲလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ဒဏ်ခတ်အရေးယူလိုက်တဲ့မြန်မာစစ်တပ်နဲ့နေကြားဆောင်ရဲတပ်ဖွဲ့အရာရှိ9ဦးရဲ့အမည်စင်းကိုဥရောပသမဂ္ဂကတနင်္လာနေ့ကထုတ်ပြန်ပြီးတနည်းရဲမှာပဲအဲ့ဒီစင်းမှာပါနေတဲ့ထိပ်ပိုင်းစစ်ဗိုလ်ချုပ်2ဦးကိုတက်မတော်ပိုင်းဆိုင်ရာအရေးယူလိုက်ကြောင်းမြန်မာစစ်တပ်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မြန်မာစစ်တပ်ကသူတို့ရဲ့အရေးယူမှုပိုင်းဆိုင်ရာကိုထုတ်ပြန်တဲ့အပေါ်မှာရန်ကုန်ခြေစိုက်နိုင်ငံရေးလေလာသုံးသက်သူဒေါက်တာရံမျိုးသိန်းကကြိုဆိုလိုက်ပြီးဒါဟာမြန်မာနိုင်ငံအနေနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်လူတွေသဘောဆောင်တဲ့ကောင်းတဲ့လက္ခဏာဖြစ်တယ်လို့ဆိုပါတယ်။ ရခိုင်ပြည်နယ်အတွက်လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့ပေးရေးအဖွဲ့ UEHRD ရဲ့နိုင်ငံတကာဆက်ဆံရေးအဖွဲ့ဥက္ကဋ္ဌလည်းဖြစ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အောက်လွှတ်တော်အမတ်ဒေါ်ပြုံးတေတီနိုင်ကတော့စစ်တပ်ရဲ့အခုလိုကြေညာချက်ဟာအာဏာလွဲသုံးစားလုပ်သူတွေကိုတရားဥပဒေနီလန်းရအရေးယူဖို့ဆန္ဒရှိကြောင်းပြသလိုက်တာပဲဖြစ်ပြီးအတိတ်ကဖြစ်ရပ်တွေကိုသင်ခန်းစာယူတာအကောင်းဆုံးဖြစ်တယ်လို့လည်းဆိုပါတယ်စစ်တပ်ရဲ့ကြီးညာချက်ပေါ်ကြိုးဆိုသူတွေရှိတယ်လို့ရခိုင်မျိုးသားပါတီ ANP အောက်လွှတ်တော်အမတ်ဦးဖေးတန်းကတော့ဒီကြီးညာချက်ဟာမြန်မာနိုင်ငံပေါ်နိုင်ငံတကာဖိအားကိုရော့ကျစေလိုတဲ့သဘောထားဖြစ်တယ်လို့လည်းသုံးသပ်ပါတယ်။ရိုဟင်ဂျာရေးလှုပ်ရှားသူတွေရဲ့ရင်မှန်းချက်ကမြန်မာစစ်တပ်အရာရှိတွေကို ICC နိုင်ငံတကာခုံရုံးရှေ့မှောက်ရောက်ပို့လို့ပြီးရိုဟင်ဂျာတွေနိုင်ငံသားဖြစ်ဖို့အာမခံချက်ရယူလိုရင်းဖြစ်ပါတယ်။ဒါကြောင့် September မှာကျင်းပမယ့်ကမ္ဘာကုလသမဂ္ဂအထွေထွေညီလာခံမှာနိုင်ငံတကာဖိအားတွေနဲ့ထပ်ရင်ဆိုင်ရဖို့ရှိရဆိုတာကိုတော့နိုင်ငံရေးသမားတွေနဲ့နိုင်ငံရေးသူတည်တီတွေကလက်ခံထားကြကြောင်းရေးသားထားတာကိုဖတ်ရှုရပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့မနေ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီး American Indian သုံးအင်္ဂလိပ်စာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒေါ်လာလတန်းအစီအစဉ်တင်ဆက်ပေးထားပါတယ်ရှင်။
ဒီကနေ့မနေ့ကျင်းပြမယ် idiom အသုံးကတော့
lend a hand
ဖြစ်ပါတယ်စာလုံးပေါင်းက l e n d lend ကငှားတာ a ကတစ်ဖက်တစ်ခု h a n d hand ကလက် a hand ကလက်တစ်ဖက်ဆိုတော့စခိုက်ခုရဲ့ထိုက်ရိုက်ဒီပဲကတော့လက်တစ်ဖက်ကိုငှားပါပေါ့ကိုယ့်လက်တစ်ဖက်ကိုတကယ်ဖြတ်ပြီးငှားဖို့မဟုတ်ဘဲနဲ့ idiom ဆိုတဲ့တော့ဘိုက်ဒီပဲကတော့လူတူးဦးကိုဝိုင်းကူတာကိုဆိုတာဖြစ်ပါတယ်အင်္ဂလိပ်စကားလုံးမှာတော့ help help ပေါ့ရှင်ဒါကြောင့် please lend me a hand လို့ပြောရင်ကျွန်တော်ကျွန်မကိုတစ်စိတ်လောက်ကူညီပါပေါ့ရှင်ဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
Could you lend me a hand with this suitcase? It's too heavy for me.
ကျွန်တော်ကိုဒီတက်တာဝိုင်းမပေးမလားခင်ဗျာ။ကျွန်တော်တွေတိတ်ကိုလေးနေလို့ပါလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Could you lend me a hand with this suitcase? It's too heavy for me.
အကူကြီးလို့တောင်းခံနေနေဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
Please.Lend me a hand.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာတန်းစီစဉ်တင်ဆက်ပေးထားတာပါရှင်။အခုတော့ပြီးခဲ့တဲ့စနေတနင်္ဂနွေကကျင်ပခဲ့တဲ့ NLD ပါတီညီနာခံနဲ့ပတ်သက်ပြီးဆွေးနွေးထားကြတဲ့အင်္ဂါညဓာတ်ရိုက်လေလံအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးပါမယ်။ကိုဇော်ဝင်းလိုင်ဦးဆောင်ဆွေးနွေးထားပါတယ်ရှင်။
မင်္ဂလာပါခင်ဗျာ။ဒီဒိုင်ယာလီလိုင်းစီစဉ်ကကြိုဆိုပါမယ်။ဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့ပြီးခဲ့တဲ့တင်းစနေတင်းကုန်နေ့ရက်တွေကကျင်းပသွားတဲ့ NLD ပါတီညီလာခံကိစ္စပဲဖြစ်ပါတယ်။မြို့သားပြန်လည်တင်းပြရင်းနဲ့ငင်းချမ်းရေးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလူမှုဘဝတိုးတက်မြန်မာရေးအပါအဝင်2018ဂျာဗီယာနဲ့2020အထွေရွေးကောက်ပွဲအောင်နိုင်ရေးစတဲ့ကဏ္ဍစုံကိုဒီပါတီညီလာခံကနေပြီးတော့မူဝါဒတွေချမှတ်ခဲ့ကြတာဖြစ်ပါတယ်။ဒီညပင်တိုင်ဆွေးနွေးကြမယ့်သူတွေကတော့ NLD ပါတီရဲ့ဗဟိုကော်မတီဝင်လည်းဖြစ်လာပေါ်တာမျိုးနဲ့ကိုစားပြုတ်လွတ်တော်မှတူလဲဖြစ်တဲ့ရှင်းနေကြီးဦးကြည်ဝင်းဖြစ်ပါတယ်။နောက်နိုင်ငံရေးလေလာသုံးသပ်သူဦးစီသူအောင်မြင့်ရှူဝါအောင်တော်လန်ရေးမှာဦးဆောင်ပါဝင်ခဲ့သူတူဖြစ်ခဲ့တဲ့အရှင်ကံပီရခေါ်ဦးညင်ညင်လင်တို့ဖြစ်ပါတယ်။အခုအားလုံးလေလိုင်းပေါ်မှာရောက်နေကြပြီလို့ကျွန်တော်သိရပါတယ်။နောက်ထပ်ပါဝင်ဆွေးနွေးကြမယ့်ပြည်သက်တွေလည်းလေလိုင်းပေါ်မှာရောက်နေကြပါပြီ။ပထမဦးဆုံးတော့ကျွန်တော်ဦးကြည်ဝင်းကိုလေလိုင်းပေါ်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဦးကြည်ဝင်းကြားပါလား
။အေးကြားပါတယ်ခင်ဗျာ
။ဟုတ်ကဲ့။ဦးကြည်ဝင်းရေဟိုဒီ NLD ပါတီအခုပြီးခဲ့တဲ့ညီလာခံမှာချမှတ်ခဲ့တဲ့လုပ်ငန်းစဉ်တွေဟိုအဓိကလုပ်ငန်းစဉ်ကြီးတွေထဲမှာတော့ဒီရွေးကောက်ပွဲမတိုင်ခင်ကချမှတ်ခဲ့တဲ့2008ဖွဲ့စည်းကုန်ပြင်ဆင်ရေးတို့လူမှုဘဝတိုးတက်မြန်မာရေးစတဲ့လုပ်ငန်းစဉ်တွေကတော့ဒါဟိုရွေးကောက်ပွဲမတိုင်ခင်တွေကချမှတ်ခဲ့တဲ့လမ်းစဉ်တွေဖြစ်တယ်ပေါ့နော်။ဒီပြီးခဲ့တဲ့စနေတင်းကနေမှာကျင်းပခဲ့တဲ့ညီလာခံမှာရောချမှတ်ခဲ့တဲ့လုပ်ငန်းစဉ်တွေကဒီအရင်ချထားခဲ့တဲ့မူဝါဒတွေနဲ့များဘလောက်များကွာဟမှုရှိပါသလဲခင်ဗျာ။ဘယ်ကဏ္ဍတွေကိုများ adjust လုပ်ခဲ့တယ်လို့ဆရာပြောလို့ရပါမလဲ။
ဒီတော့ကွာမှုတော့မရှိပါဘူးကျွန်တော်တို့ငွေရဲကမာဗျူဟာရှိပြီလားဆိုတော့လေအဲဒီမာဗျူဟာကအခုကဒီဗျူဟာနဲ့ကွာနေတာပေါ့ဒါသူ့တွေတော့မရှိဘူးပေါ့ အခုဒရေလေးသတိထားမှာက2018အခုဂျာပြတ်ရွေးကောက်ပွဲက2020ကိုနီးနေတဲ့အခါကျတော့ဒါအားစားပွဲပေါ့နော်အားစားပွဲမှာကတကယ်ကျွန်တော်တို့အရေးကြီးတဲ့နေရာတွေကိုဟိုကျွန်တော်နိုင်အောင်လုပ်ဖို့ကဒါအရေးကြီးတယ်အဲဒါဘယ်နိုင်ငံမှာပစိုးကြည့်လို့ပါလဲဒီဂျာပြတ်ရွေးကောက်ပွဲဆိုတာဒီအားစားရတာပဲအမေရိကန်နိုင်ငံမှာကြည့်လို့ပဲအဲဒီအစလို့အချို့ရုပ်တွေပါတယ်ဆိုတော့အားစားပွဲတယ်ဒီဘုကတိပါတီကအမလာပဲပါအမလာကအခုကျွန်တော်တို့ကအဆံပွဲလို့ပဲသဘောထားမှာဒီအဆံပွဲမှာတချို့ပါတီကဝန်မဆန်းရေးကြတာကြီးကျွန်တော်တို့ကတော့ကိုယ့်အကူယုံကြည်တဲ့အခါကျတော့ဒီအဆံပွဲမှာနိုင်အောင်လုပ်ဖို့ပါ2020ကျတော့ကျွန်တော်ကအရှင်းနည်းဖြစ်နေအောင်ဟုတ်ကဲ
့ဟုတ်ကဲ့
အဲ့တခုပေါ့အဲ့ဒါကျွန်တော်ကဟိုအခုလောလောဆယ်တော့ဒါကကြီးကြီးလားကျွန်တော်တော့စီးပွားရေးဘာပြောမယ်ဆိုတော့အများကြီးပေါ့ဗျာအချိန်လေးရောက်အောင်ဟု
တ်ကဲ့
တော့ဒီမျိုးသားပြည်နယ်သိနေကြီးလားကကြောင်းလေးပြောမယ်ဆိုတော့အများကြီးပဲနော်
ဟုတ်ပါတယ်။
ဟိုတော့တခါကျွန်တော်တို့ဤသူလူသူကိုချစ်ကပ်ဖို့ချစ်ကပ်နည်းလေးတွေပါလာပေါ့။အဲကျွန်တော်တို့အဲဟိုဝေဖန်တဲ့လူတွေပေါ့နိုင်ငံကြီးနဲ့ပတ်သက်ပြီးဝေဖန်တဲ့လူတွေကိုဤသူလူသူကိုဘယ်လိုချစ်ကပ်ရမလဲဆိုတဲ့ဒီလေးလည်းပါပါတယ်။ဤသူဝါတွေလည်းပါပါတယ
်။ဟုတ်ကဲ့ကျွန်တော်ဦးစစ်တော်မြင့်ကိုလေးလိုက်မဖိတ်ခေါ်ကြပါနဲ့ခင်ဗျာဦးစစ်တော်မြင့်ရှိပါလား
။ဟုတ်ကဲ့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆိုတော့ဟိုစောစောအငယ်ဦးကြည်ဝင်းပြောသွားတဲ့ထက်မှလည်းပါပါတယ်ဒီလူတွေကိုချစ်ကပ်ပုံနည်းနည်းပြောင်းလဲဖို့လိုမယ်ဆိုတာဟိုသူတို့ဒါကိုစစ်ထွက်သိမ်းစဉ်းစားခဲ့တယ်ပေါ့နော်ဆိုတော့ဟိုကျွန်တော်တို့ရိုးသားသားဝန်ခံရမယ်ဒါဟိုဟောပေါ့နော်မဖို့မကွယ်ပဲဝန်ခံရမယ်ဆိုရင်ဒီလက်ရှိအစိုးရရဲ့မူဝါဒတွေလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့အစိုးရကိုယ်တိုင်မှာအခက်အခဲတွေရှိနေတာမှတ်မိမယ်လေဟိုမျှော်လင့်ထားသလောက်အောင်မြင်မှုမရသေးတဲ့အပေါ်မှာတော့လူထုကြားမှာအမလို့အမရဖြစ်နေတာတော့အမှန်ပဲဆိုတော့အဲ့ဒါကောဦးစီတော်အမင်းအမြင်အရဘယ်လိုကဏ္ဍတွေမှာဟို NLD ဟိုပေါ့လက်ရှိအနာရပါတီအနေနဲ့ပြင်ဆင်ဖို့လိုမလဲဘာတွေကိုဟိုပေါ့ထပ်လောင်းလှုပ်ဆောင်ဖို့လိုမယ်လို့မြင်မိပါလေ
ကျွန်တော်သူကြီးအမြင်အရဆိုရင်တော့ဟိုဂျော်ဆန်စစ်ကြီးဦးဆောင်တဲ့ဒီ NLD အစိုးရတက်လာပြီးကလေးကအထူးရဲ့ကြိုးကြော်တာလေးပေါ့နော်ဟိုရေးရေးကြီးပေါ့ပြည်ရေးရေးကြီးကိုပထမပြည်ရေးရေးကြီးဒုတိယပြည်ရေးရေးကြီးတက်တဲ့အစီတော့အဲ့ဒါလို့ဒီကြိုးကြော်ပြီးတော့မှဒီလုပ်ခဲ့တယ်လက်ရက်ဆက်ကြတော့ဒါဒီအခုချိန်တော့ဒါနမိခွေလောက်ရှိပြီပေါ့နော်ပြန်ပြီးတော့ sensitive လိုးလာပြီဘာဖြစ်လဲဆိုတော့ဒီလုံလောက်ချိန်ကနည်းနည်းဆန်ဆန်နဲ့ပြီးသွားမှလားဒါတကယ်လုံလောက်နဲ့ဆက်ပြီးတော့လောက်ရမှလားတန်းပြီးမှအရေးကြီးတာဘာလို့ရှိသလဲဒါဒီလုံဖို့လိုပြီပေါ့နော်လုံပြီးဆိုတဲ့ခါကျတော့အခုပြည်သူအများစုကဟိုအားမလို့အားမရတဲ့ပြောအခြေအနေဒီနေ့ကဝေဒါလည်းလို့ပဲဆူဆူပေါ့နော်အဓိကပြောရတာကတော့စိုက်ပြီးရစီးသွားရေးဒါကတော့ဒါပေမဲ့ဆိုရတဲ့ဒါအရန်ကိုအရေးကြီးတဲ့ကိစ္စပေါ့။တပ်ပြီးစီးပွားရေးတိုးတက်ကောင်းမွန်လာတဲ့အခါကျတော့မှကျန်တာဒီအကုန်လုံးကိုသူကဒါ support လုပ်နေတယ်လေ။ညီညီရေးကို support လုပ်မယ်။အဲဒီဒီရေးပြည်ရေးမြန်မာရေးကို support လုပ်မယ်။တပ်မတော်တဲ့ပြည်လူရေးကိုလည်းအကုန်လုံးကသူက support လုပ်နေတယ်။ဒါပေမဲ့အဲ့ဒါကိုအဓိကထားတယ်လို့ဒေါ်ဆောင်ကြီးဒီအစိုးရကပြောတာလည်းမကြားမိဘူး။အကုန်လုံးကဟိုတိုင်းပြည်လူပေါ့နော်။အဲ့လိုမျိုးဟိုချမှတ်ထားတဲ့မူဝါဒတွေကိုတွေ့နေရတဲ့အခါကျတော့ကျွန်တော်တူကြီးအမြင်ကိုပြောမယ်ဆိုရင်ဒီလိုရတဲ့အကြီးအကျယ်ကိုပေါ့နော်အကြီးအကြီးကြီးတယ်နံပါတ်2အကြီးကြီးတယ်ဟိုချမ်းသာကိုလောက်ကြဆွဲသဘောမျိုးလောက်အဖြစ်ကိုဒါထုတ်ကြော်ပြီးတော့မှတန်းကြီးစီရေးခုံးတိုးတက်အောင်အလုပ်တိုင်းအခွင့်အရေးများလာအောင်တော့တန်းကြီးကအပြောင်းလဲဆိုတဲ့ဟာကအောက်ခြေဒီကန်းသားအဖြစ်ကိုတက်ရောက်မှုရှိအောင်ဆိုတဲ့ဟာကိုဒီလိုမျိုးဟိုလုပ်ဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒီမျိုးဟာတွေကအခုလောကျရဲ့ပါတီကြီးကမှစပတ်ကြပါလိမ့်မယ်မသိရတဲ့ခါကျတော့ကျွန်တော်တို့လည်းဟိုအားမလို့အားမရဖြစ်တဲ့ပြင်မှာပါပါတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်အစ်စ်တော်မြင့်သူကြည်ဝင်းကိုပြန်ပြီးတော့တခုမေးချင်ပါတယ်အာဒီအခုဒီ NLD အစိုးရလက်ထက်မှာဒီညဉ့်ညံ့ရေးဖော်ဆောင်တဲ့ကိစ္စအများကြီးပြောစရာရှိတယ်ဆိုပေမဲ့လည်းနည်းနည်းလေးကျွန်တော်ပြောစီချင်တာကဟိုအခု NLD အစိုးရအနေနဲ့တိုင်းရင်းသားအဖွဲ့အစည်းတွေဟိုလက်နက်ကိုင်အဖွဲ့အစည်းပဲဖြစ်ဖြစ်နိုင်ငံရေးအဖွဲ့အစည်းပဲဖြစ်ဖြစ်ပေါ့နော်တိုင်းရင်းသားအဖွဲ့အစည်းနဲ့ပူးပေါင်းဆောင်ရွက်မှုအားနည်းတယ်ဆိုတဲ့အချက်ကိုတော်တော်များများထောက်ပြပြောဆိုနေကြတာရှိပါတယ်အဲ့တော့ဆရာတို့အနေနဲ့ရော2018ခုနှစ်ဂျာပြတ်ရွေးကောက်ပွဲဝင်ပြိုင်တာပဲဖြစ်ဖြစ်အနာဂတ်မှာဘလို့တိုင်းဒေသအဖွဲ့အစည်းနဲ့ပူးပေါင်းဆောင်ရွက်ဖို့အစီအစဉ်ရှိပါသလဲဆိုလိုချင်တာကတော့တချို့တိုင်းဒေသနယ်မြေတွေမှာဥပမာအားဖြင့်ပြောရမယ်ဆိုရခိုင်ပြည်နယ်မှာဆိုလို့ချင်းရခိုင်ပါတီကတော်တော်များများအနိုင်အများစုအနိုင်ရသွားတယ်တော့ရှမ်းပြည်မှာလည်းထွန်းရီလကောင်ရှမ်းတိုင်းဒေသတွေဟိုကတော်တော်များများအနိုင်ရကြတယ်ဆိုအဲ့လိုနေရာတွေမှာ NLD အနေနဲ့အားတာလာအောင်ဟိုတိုင်းဒေသပါတီတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုမလားဒါမှမဟုတ်တိုင်းဒေသအဖွဲ့အစည်းနဲ့ပူးပေါင်းဆောင်ရွက်ဖို့လိုမလားဆရာတို့ဘယ်လိုပြင်ဆင်ထားတာရှိပါလဲအဲ
ပူးပေါင်းဆောင်ရွက်ဖို့ဆိုတာကဒါကဟိုကျွန်တော်လောလောဆယ်ရတော့ဟိုဒီတိုင်းလာကြည့်လို့ဒီမူရတော့ရှိတာပေါ့ကွာအဲပူပေါင်းဆောင်ရွက်ဖို့ဆိုတဲ့ဥစ္စာကလည်းခက်ခဲအဲဒါကြောင့်ကျွန်တော်တို့ကဟိုမပူပေါင်းလဲပို့ဟိုပူပေါင်းဆောင်ရွက်ပါလေဟို90တုံးလေးကကျွန်တော်တို့ကအဲ့မှာ17ညလောက်နိုင်တယ်ရခိုင်မှာကအဲဦးရောင်ကကုရီးယားနိုင်ငံရှားမှာကျတော့ကျွန်တော်တို့ကဟို20 တနီယာနိုင်တယ်ရှမ်းခေါင်းတို့က23နေရာနိုင်တယ်တခုလို့ပြဒါဒီချက်ရှိဒီ90ခုချင်းလောက်တည်းရအကျန်နေရာတွေကကျွန်တော်တို့ဘိုးဘိုးလိုနိုင်တာပေါ့အဲ့လိုရှမ်းနဲ့ဒီရခိုင်တစ်ခုလောက်ပဲပေါ့နော်ကျွန်တော်တို့မသိကြတော့ခက်ခက်မရှိပါဘူးကျွန်တော်တို့ပါတီကိုနိုင်ကကိုဒီတိုင်းလာဒီအားလုံးကိုအခြေခံထားတဲ့ပါတီပဲလေကျွန်တော်တို့ပါတီကပြည်သူ့ဒီအဖွဲ့ချုပ်ကပြောတာတိုင်းလာဒီအားလုံးကိုကိုယ်သာပြန်လာတာပဲကျွန်တော်တို့မှတိုင်းသားတွေအားလုံးရဲ့ခေါင်းဆောင်တွေအားလုံးကိုပါလာ။တော့ညီညာရေးကြတဲ့အခါကျတော့ကျွန်တော်တို့ကလူတွေကခံယူထားတာကဒီဒီခက်တဲ့ခက်ကိုကိုးစားပြုတဲ့သူတွေကလည်းဒီခက်ကဲ့ပြဿနာကိုဖြေရှင်းလို့ရတယ်ဆိုတာကျွန်တော်ဒီသီအိုရီကကျွန်တော်ဟို63963963ဒီကနေဒီတက်လာတဲ့အခါမှာကနေဒီကဒီကဘာလို့ကိုကိုပြဿနာဖြစ်တဲ့အခါမှာအခုချက်ကိုဘယ်လိုသိအောင်ပြောရကြဒီစကားကြံ့ကျင်ဖို့ကပြောရတာဒီကိကူကူစားပြီးတဲ့လူကဒီကိကူဒီကိကျက်ပြတ်တာကိုဖြည့်ရှင်းလို့ရမယ်။ဒီကိကူကူစားပြီးတာဒေါ်ဆန်းစစ်ကြီးကကူစားပြီးတာပဲ။ဒါဒီခေါင်းဆောင်တယောက်ကကူစားပြီးတာပဲ။အဲ့တော့တိုင်းသားကြီးဘက်ကဒီကိကိကူကူစားပြီးတဲ့လူတွေပါလာရင်ဒါကျွန်တော်ကပြောရပြီးတယ်။အခုတစ်ခက်ဆက်တာကဒီအဒီအလေးပါကြီးကိုတစ်ခက်တက်ကြည့်လို့ပေါ့နော်ဟိုအမြင်ရှိတယ်မရဘူး။ဟိုပြီးတော့စိတ်ချရှိမှရမှာ။အဲ့ဒါကိုကျွန်တော်တက်နေသလားကိုဒီဒေါ်ဆန်းစစ်ကြီးကဥဆောင်မှုနဲ့ကျွန်တော်အင်ဂျင်နီယာနေပြီးတော့ဒီလိုစိတ်ချကိုဆက်နေတော့ရအောင်ဘာပဲဖြစ်ဖြစ်လည်းရောပြီးတော့ကျွန်တော်လုပ်တာဒါကတော်တော်များများတော့မအခုရနေပြီအချက်ကြီးကျွန်တော်50တစ်ချက်လောက်ရထားပြီးဒီလိုညီညွတ်မှုတွေလည်းကျွန်တော်ရအောင်ယူထားပြီးတချို့ကတော့ဘာမှမယူဘာမှမယူဆိုတာကတော့ဒီလက်သက်တိုင်အဖွဲ့က16ဖွဲ့လောက်ဖြစ်ပြီးတော့ဒီပြက်ကလည်းအမှန်ကြီးထွားနေတဲ့အခါဒါကိုကျွန်တော်တို့ကသွားပြီးတော့ညီလို့တော့မရဘူးနိုင်ငံရေးကကျွန်တော်တို့ဘယ်လောက်ထိလုပ်နိုင်မလဲဆိုတာအဓိကပဲတကယ်ကျွန်တော်တို့အခုပြန်လုံးကလုတ်ထလာဒါကကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေတည်ရေးကိစ္စမှာဒါနီးပြူဟာတရားနေတယ်မဟာပြည်ရရှိပြီလားနီးပြူဟာတရားတည်နေတယ်ကျွန်တော်တို့ဒီပြန်လုံးညီညာရေးလုတ်နိုင်ရေးဒီရဲ့အောင်မြင်မှုဟာကျွန်တော်တို့လွတ်တော်ထဲမှာသွားပြီးဖွဲ့စည်းပုံအခြေခံဥပဒေပြေလို့ရမှာပဲ
စတတရသူပြန်လုံးကလည်းအခုရဲ့ကျင်းပဖို့အခုတတိယကြိမ်ကျင်းပဖို့ကိစ္စမှာတော်တော်လေးအခက်အခဲရှိနေသလားမသိဘူးရဲ့ရွှေ့တာပဲကျွန်တော်မနေ့ခလေးကကျင်းပဖို့ဟာအဲ့ဒါဘာခက်ခဲနေတာရှိနေလဲဆရာ
မဖြစ်လေလုတ်လိုက်ပဲစလိုက်မယ်
ဒီလကုံကတော့တေချာပေါ့ဆက်ပြီးပုံများတယ်ပေါ့အ
ဲဟုတ်ကဲ့ဖြစ်လာလိမ့်မယ
်ဟုတ်ကဲ့
ကျွန်တော်မင်းများကတော့အဲဖြစ်လာပြစ်ဖို့လမ်းစာတွေကတော့ဟိုရထားပြီးရထားပြီးဒါတွေရှိတယ
်ဘာတွေများခက်ခဲရှိနေလဲဆရာဟိုပြီးခဲ့တဲ့နှစ်ကြိမ်သုံးကြိမ်ကျွန်တော်တို့ရက်ရွှေ့ခဲ့ရတဲ့ကိစ္စမှာဟိုလက်နက်ကင်ဖွဲ့စည်းတွေနဲ့ညီနိုင်လို့မရတာလားနိုင်ငံရေးပါတီတွေနဲ့ညီနိုင်လို့မရတာလားဘလို့ဖြစ်နေလဲ
အဲလက်နက်ကင်ဖွဲ့စည်းတွေချင်းချင်းပဲပေါ့ဗျာသူတို့ကသူတို့အဲ့မှာလက်မထိုးထားပြီးမှဒါကနိုင်ငံရေးအဖွဲ့ဆွေးနွေးပွဲအဲ့နေဥဆောင်ဖွဲ့စည်းဝဲလုံးမရမယ်အဲဆိုတော့ပြောကြည့်တာတော့ဒီကိုယ်အုပ်ချုပ်ရေးနဲ့အဲကိုယ်ပဲပြထမ်းဆိုဆိုလည်းကပြန်ညင်းနေတယ်အဲအဲ့လိုမျိုးတွေပေါ့ဟိုကျွန်တော်ကပြောတဲ့စကားကဒီတကယ်ကူစားပြီးနိုင်တဲ့လူကအဲဒီပြည်တော်စိတ်ချဆိုရင်တော့ရတာပေါ့အဲကိုကနိုင်ငံခြားအနေလှမ်းပြီးတော့ဟိုရောက်သွားတဲ့လူကနေလှမ်းပြီးတော့အဒီဘက်မှာဝင်ပြီးတော့ပြောလို့ပြည့်အဲ့လိုမျိုးဖြစ်နေတာဟာစိတ်အရေးမကြီးတဲ့ကိစ္စတွေပါဒါမှကျွန်တော်တို့ကလည်းရောပြီးတော့လုပ်နေတာပဲ
ဟုတ်ကဲ့ကျွန်တော်တခြားဆွေးနွေးဖို့လေလံဖို့ရောက်နေတဲ့သူတွေကိုလည်းဖိတ်ခေါ်ချင်ပါတယ်ပထမဆုံးကျွန်တော်အရှင်ဂမ်ဘီယာခေါ်ကိုညီညီလွင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျဟ
ောဟုတ်ကဲ့အဲတနဗီဗန်ဒီရဲ့ဒီညီလာခံပြီးတော့တာဟောဒေါ်လီဝမ်တာပါလေညီလာခံကိုအောင်မြင်မဲ့ကျင်းပသွားနိုင်ကြတာပေါ့ဒေါ်လီဝမ်တာပါလေအဲတနဗီဗန်ဒီစပြီးတော့2020 April ကစပြီးတော့ဟောရေကောက်ပေါ်ဝင်ကြတဲ့ကသူတို့ကအဲချမှတ်ထားတာပဲအဲဒီမှာမဆောင်ချက်ပေါ်ဒီလိုတင်ရဦးလေးကျင်းသိနေတယ်။မင်္ဂလာရေးကျင်းပပြီးအားလုံးလွတ်မြောက်ရေးဆိုပြီးတော့ဒီလိုကြွကြော်ပြီးတော့ NLD ပါတီကရုပ်ောက်ွယ်တဲ့ဟိုဝင်သွားခဲ့တယ်။ရုပ်ောက်ွယ်ဝင်သွားကြတယ်အခု2018ရောက်လာပြီပေါ့။2015မှာအပြတ်တန်အနိုင်ရပြီ2018မှာရောက်လာပြီ။ရောက်လာပြီဆိုတော့လည်းသူတို့အနေနဲ့အလုပ်တွေတော်လေးလုပ်လိုက်ကြပြီပေါ့။ဟုတ်ကဲ့။အဲ့ဒီမှာအောင်မြင်လာခြင်းရှိတယ်။လိုအပ်ချက်တွေလည်းရှိတယ်။ကျွန်တော်လည်းအားမလို့အားမရတွေအများကြီးရှိတယ်ပေါ့။ဟုတ်ကဲ့။အောင်မြင်တဲ့အတွက်လည်းဝမ်းသာပါလေ။အော်ဆိုရတရားဖြစ်နေပြီဆိုရင်အာနာမရှိတဲ့ဆိုရတရားဖြစ်နေတဲ့အတွက်လည်းအာနာလက်မဲ့ဖြစ်နေတဲ့ဆိုရတရားဖြစ်နေတဲ့ဖြစ်နေတဲ့အတွက်လည်းကျွန်တော်တို့မြေသူတွေနေနဲ့ဟိုအမလို့အမရဖြစ်တဲ့ဟိုဝမ်းလဲနေသေးတယ်ပေါ့ဟုတ်ကဲ့ဝမ်းလဲကြည့်ရအဲ့ဒီကိစ္စတော့ဟုတ်ကဲ့
ကိုလမောင်ကိုလေလိုက်မော်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုလမောင်အမေရိကန်ကနေဆွေးနွေးမှာဖြစ်ပါတယ်ဝင်ဆွေးနွေးလို့ရပါတယ
်ဟုတ်ကျေးဇူးတင်ပါတယ်ကိုစလုံးဝင်လာရေးဟိုကိုစီတော်မင်းနဲ့ကိုစုံဝင်လာရင်ကကျွန်တော်မေးချင်တာတွေပြောသွားတဲ့တော့အထူးပဲကျေးဇူးတင်ပါတယ်ဒါမှကျွန်တော်မေးချင်တာတစ်ခုကတော့ဦးကြည်ဝင်းပါဒီလိုပါဟိုတောင်ဆန်းစုကြည်ကပြောဘူးတယ်ဗျာ2012ခုနှစ်2002ခုနှစ်ကျွန်တော်တို့ရေကောက်ပွဲနှစ်ပတ်လည်နေ့မှာဘဘတယောက်ကကျမကိုမေးတယ်တဲ့မဆူရေ
ောက်ကဒီမောတော်ဒီမိုကရေစီရသွားပြီလို့မေးပါတယ်အဲ့မှာအန်ဒီကပြောလဲဆိုတော့ဘာရေကျွန်တော်တို့နိုင်ငံကဒီထက်အဲ့လောက်ထိမတည်ဆုံးသေးပါဘူးတဲ့အကြဆုံးနေပါသေးတယ်လို့ပြောခဲ့တာရှိတယ်အဲ့တော့ဟိုဟိုအဲ့ဒီတော့ဦးကြည်ဝင်းနဲ့နားလည်မထင်ပါနဲ့နောက်တစ်ခုကဦးကြည်ဝင်းတို့ပါတီအနေနဲ့ဒီပါတီဝင်ဟောင်းနေပေါ့ဗျာအေးပါတီဝင်ဟောင်းနေတဲ့ဗမာတိုင်းရင်းသားပါတီတွေမဦးတူဝေတို့လိုဟိုဦးတမောင်ဆွေတို့လိုဦးနိုင်နိုင်ဦးတင်အောင်စသည်ဖြစ်ပေါ့အဲ့ဒီလူတွေကိုဘာလို့ပြန်ပြီးတော့လက်မခံတာလဲဆိုတာကိုကျွန်တော်ဒီကိုထုတ်ချင်ပါတယ်အန်ဒီပါတီတပါရင်ဟောင်းကြီးတွေဘာလို့ပြန်မခေါ်တာလဲ
ဟုတ်ကဲ့အာဦးကြည်ဝင်းကိုကျွန်တော်ဖြေကြားခွင့်ပြုပါမယ်ဦးကြည်ဝင်းဒီလိုင်းပေါ်မှာရှိနေပါတယ်ခင်ဗျာ
အဲကျွန်တော်တို့ကလုပ်ပါတယ်ပါပါတယ်ကျွန်တော်ကလည်းလည်းပါကောမလဝါရေးနဲ့နိုင်ငံရေးသမားတွေအဲနောက်ကမှပဲအသာလေးစောင့်ကြည့်ပြီးတော့အဲကိုလူငယ်တွေထက်ထက်မြင့်မြင့်ရှိတဲ့လူကြီးပညာတတ်တွေကျွန်တော်တို့ကခြေတန်းတင်လာပေါ့နော်ဟိုပြည်သူလူထုကဟိုနိုင်ငံရေးပွားရနိုင်ရှိတယ်အဲကျွန်တော်တို့25ရာနှုန်းရှိတဲ့အတွက်အဲအစိုးရဖွင့်နိုင်မှုအခက်အခဲရှိတာပေါ့ဗျာနော်25ရာနှုန်းဆိုတာကဒါကကျွန်တော်တို့က25ရာနှုန်းကျော်သွားအောင်လုပ်မှာဒီစပ်ဖို့နေပါဘူးအဲ့တော့ပြည်သူတို့ကဘယ်လောက်လားပိုက်နိုင်ရှိတယ်လဲဆိုအခါတည်းနဲ့ဆုံးမရလုံးကိုကြော်ထွက်သွားကြပုံကြော်သွားနိုင်အောင်ကျွန်တော်တို့85လောက်ကိုကျွန်တော်တို့ရအောင်ပြည့်တဲ့ခါကျတော့ကျွန်တော်တို့ကအစိုးရဖွင့်နေတာအမတန်ပြည်သူပြည်ပြာကောင်းတယ်အဲ့ဒီတော့ကျွန်တော်တို့ကဒီ2008ဖွင့်ပြီးပုံပါသူကဘာလဲဆိုတော့ဒီမိုကရေစီကိုသူကအမြင့်တော်မတော်နိုင်အောင်လုပ်ထားတဲ့အဖွဲ့စည်းပုံပဲအရေးကြီးတာကကျွန်တော်နိုင်ငံကဒီမိုကရေစီရဲ့တပြေးပြေးအမြင့်တော်ဖို့ပဲအရေးကြီးတာ
ဟုတ်ကဲ့
အဲ့ဒီတော့လည်းအောင်လုပ်တာဖြစ်တော့အစိုးရကအကြိမ်ပါတီကောင်းဆောင်ဆိုလည်းပဲအဲဒေါ်ဆန်းကြီးဆိုလည်းနိုင်ငံရေးပါတီမှလာပြီးတော့မပတ်သက်ရတာလို့သဗ္ဗလဦးမြင့်ဆိုလည်းမပတ်သက်ရတာလို့ဒါရီဟာဒီမိုကရေစီကိုအမြင့်မတွေ့နိုင်အောင်ဒါတတိအများကြီးရဲ့အကြောင်းကြီးရှိအဲ့တော့ကြောင်ပြည့်ဖို့ပြင်ရမယ်ဒီတမတော်ကလည်းဒီမိုကရေစီကိုလူလာတာပဲလေပြည်သူတွေကဒီမိုကရေစီကိုလူလာတာပဲဝန်ထမ်းတွေကဒီကိုဒီမိုကရေစီမလူလာတဲ့သူကလည်းမရှိဘူးအဲ့တော့အများကဒီမိုကရေစီလူပါကမှန်ရဲ့ဒီရောင်းရပွဲကြီးကိုပြင်ကိုပြင်ရအဲ့တော့တိုင်းသားတွေကလည်းဖက်ဒရယ်ကိုလူချင်းကြည့်တာပဲဒီမိုကရေစီကမှဖက်ဒရယ်ရမှာ
ဟုတ်ကဲ့အကဲဦးကျွန်းဟုတ်ကဲ့
ပုံလို့မရ
ဟုတ်ကဲ့ကျွန်တော်ဟုတ်ကုစီတော်မြေလည်းနောက်ဆုံးအပိတ်ကလေးကျွန်တော်နည်းနည်းအချိန်ပေးချင်ပါတယ်ကိုစီတော်မြေအခုအာတမတော်ဒီ2008ဘဝစီပုံအခြေခံဥပဒေပြင်ဆင်ရေးမှာတမတော်ရဲ့ခံခံတာကအရေးကြီးနေတော့အရေးကြီးတဲ့နေရာမှာရှိနေတော့ဒီအန်ဒီနဲ့တမတော်ပူးပေါင်းဆောင်ရွက်မှုအနေအထားပေါ်မှာရောကိုစီတော်မြေဒီမြမအရေးလေးတော့သုံးသပ်သူတူနေလဲဘလို့အကြံပြုချင်ပါတယ်နောက်ဆုံး30စက္ကန့်လောက်ကလေ
းအဓိကကတော့ဒီတမတော်ကတော့ဒီလုံးလေးတိုင်းညာကိုကျွန်တော်တို့မြင်တဲ့အတိုင်းနဲ့ဒီ2008ခုပြီးပုံကိုကြိုက်ကျဲထားပြီးတော့မှဒါ2008ခုပြီးပုံဆိုတာဒါအလုံးပြည့်တယ်အရင်လုံးကစက်တော်ရှင်ကြီးကဟိုယူဆဲထားပြီးတဲ့ဟာအဲ့ဒါကိုကြိုက်ကျဲထားပြီးတော့မှဟိုရကြများအခြေလေးလေးနဲ့အဲ့တော့ဒီကောင်းကောင်းလေးရဲ့ကိုကြီးချီးကြွားလေးကိုစာပေလေးအဲ့ဒါလိတ်လေးတုံးတော့အဲ့တော့တစ်ဖက်က LED ဘက်ကလူလာကတော့တိုင်းပြည်ချူချူကပြည်သူလူချူချူကတဲ့နောက်ပြီးတော့တမ်ဒိုကိုပရော်ဖက်ရှင်နယ်လမ်းကြောင်းမှရောက်အောင်ဒီလိုတိုင်းပြည်ဒီဂျစ်တယ်လို့ဖြစ်အောင်ဖြစ်ရတဲ့လုပ်ငန်းစီလေးကိုစနစ်တကျချမှတ်ပြီးတော့လုပ်ကြတယ်အဲ့ဒီကိုပြည်မှလည်းလုပ်ငန်းကောင်းစီပေါ်လုပ်ငန်းလောင်းကြီးပတ်နေကြတော့ဒါအောင်မြင်ပါလေအခုပြည်သူဆိုရင်တော့ချစ်ချက်ပြီးတော့ကြွားလျောက်ပါပါပဲ
ဟုတ်ကဲ့ကိုစီတော်မြင့်ဆရာဦးကြည်ဝင်းအရှင်ကံပြရအားလုံးအထူးကျေးဇူးတင်ရှိပါခင်ဗျာကျွန်တော်တို့ဒီကနေ့အချိန်အတလောက်ပဲရတော့နောက်ပတ်မှာထပ်ပြီးဆင်းနေကြသေးတာပေါ့
ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ပေးထားတာပါ VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ချက်ပေးခြင်းနဲ့ဒေသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာရိုက်တာတစ်ဆင့်ဆက်သွယ်လို့ရဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာရိုက်တစ်တာအမှတ်89ရန်ကုန်စာရိုက်ကြီးဖြစ်ပါတယ
်အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
တော်ရရှိနေပြန်ဇွန်လ20ရက်နေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်ဒီလိုကာလဟာကမ္ဘာတစ်လောကဒုက္ခသည်တွေရဲ့အကြက်တဲကိုအလေးထားဖော်ပြဖို့အချိန်ကဖြစ်တယ်လို့သူတို့ရဲ့ဒုက္ခကိုမျှဝေခံစားဖို့နဲ့ဒုက္ခသည်တွေလက်ခံထားတဲ့နိုင်ငံတွေကိုကျေးဇူးတင်ကြောင်းဖော်ပြဖို့ဖြစ်ပါတယ်1952ခုနှစ်ဒုက္ခသည်များဆိုင်ရာသဘောတူညီချက်တဲမှာတော့လူတဦးဟာလူမျိုးရေးဘာသာရေးရာဖြစ်စေလူမှုရေးနိုင်ငံရေးအသင်းအဖွဲ့တစ်ခုရဲ့အဖွဲ့ဝင်ဖြစ်နေတာကြောင့်ဖြစ်စေညီမနှိမ့်ဆက်ခံရလို့စိုးရင်ကြောက်ရွံ့နေရပြီးတိုင်းပြည်ပြည်မကိုရောက်ရှိနေမယ်ဆိုရင်နောက်ပြီးသူကိုယ်တိုင်ကလည်းမိခင်နိုင်ငံရဲ့ကာကွယ်စောင့်ရှောက်မှုကိုဆက်ပြီးမယူလိုတော့ဘူးဆိုရင်သူဟာဒုက္ခသည်ပဲဖြစ်ပါတယ်။2019ခုနှစ်စီရင်အရကမ္ဘာပေါ်မှာဒုက္ခသည်ပေါင်း25,000ကျော်ရှိပါတယ်။ ဒုက္ခသည်တွေဟာလူမျိုးဘာသာစီးပွားရေးပညာရေးနောက်ခံအမျိုးမျိုးကွဲပြားကြပေမဲ့တူးချင်းရောမိသားစုလိုက်ပါနေရက်စွန့်ခွာထွက်ပြေးလာကြတဲ့အထဲသူတို့မှာတူညီချက်တစ်ခုတော့ရှိပါတယ်အဲ့ဒါကသူတို့ရဲ့နေရက်ဒေသမှာဆက်မနေနိုင်လောက်အောင်ပြားပေးခံရပြီးတိုင်းပြည်ကနေထွက်ခွာသွားအောင်အလုပ်ခံရတာဖြစ်ပါတယ်ညီမနေဆက်မှုအကျန်းဖက်ခံရမှုကနေလွတ်မြောက်အောင်ထွက်ပြေးတင်းရှောင်ကြရပါတယ်သူတို့နေထိုင်ရာမြို့မှာစစ်ပွဲတွေဖြစ်လာတဲ့အခါဆက်နေရင်တေးဘေးကြုံရမှာဆိုလို့ထွက်ပြေးရတဲ့ပြည်သူတွေလည်းရှိပါတယ်ဒါဟာကဘာလုံးဆိုင်ရာအကြက်ရိုက်မှုဖြစ်ပြီးအမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေပေါ်အချိန်ကာလကြာမြင့်စွာအရင်ထက်ကိုပိုပြီးရက်ခတ်မှုတွေရှိလာခဲ့ပါတယ်ကဘာဒုက္ခသည်များနေ့ကိုကျင်းပကြတာနဲ့အမျှကဘာပေါ်မှာညီမနေဆက်မှုနဲ့အကျံဖက်မှုတွေဆက်ရှိနေသေးတယ်ဆိုတဲ့အတွေးကိုဝင်စေသလိုလူသားချင်းစာနာမှုအကူအညီပေးရေးကိစ္စမှာတကဘာလုံးကစူပေါင်းဆောင်ရွက်ဖို့အရေးကြီးတယ်ဆိုတာကိုလည်းမီးမောင်းထိုးပြနေပါတယ်အမေရိကန်ပြည်ထောင်စုကတော့ကဘာတလွှားဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီပေးရေးမှာစက်ပြီးဥဆောင်ခွင့်ရနေတာအတွက်ဂုဏ်ယူမိကြောင်းအဲ့ဒီအသက်ကလေးရေးအထောက်အပံ့တွေကဒုက္ခသည်တွေကိုအကာအကွယ်ဖြစ်စေသလိုနေစရာမဲ့သူတွေနဲ့အစာရည်စာငတ်မှုသူတွေကိုနေထိုင်စရာဥယျာဉ်ပေးတာတောက်ရည်တန်းနဲ့အခြေခံကျန်းမာစောင့်ရှောက်မှုတွေနဲ့အခြားအထောက်ပံ့တွေကိုအမေရိကန်ပြည်ထောင်စုကပေးနေတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာရွှေပြောင်းအခြေချလာသူတွေအတွက်တိုင်းပြည်တစ်ခုဖြစ်ကြောင်းလိုအပ်နေသူတွေလက်ထဲကိုအကူအညီပေးခြင်းကကျွန်တော်တို့တိုင်းပြည်ရဲ့အဓိကစံတန်ဖိုးတွေကတစ်ခုဖြစ်ကြောင်းအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဂျွန်ဆူလီဗန်ကပြောကြားကြောင်းပါခင်ဗျာ။
ရန်ကန်ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ကြည်ပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကအမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်။ဒီကနေ့အဖို့တော့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။မကြခင်ဗုဒ္ဓဟူးမနေ့အစီအစဉ်တွေပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ဂျန်နေသေးရဲ့အချိန်အတွင်းမှာထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကပြောပြပေးပါအောင်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ဩဂတ်လမှစတင်တဲ့နယ်မြေရှင်းလင်းမှုတွေအတွင်းထိတ်တန်းစစ်တပ်တပ်မှုကြီးတွေအပါအဝင်မြန်မာတာဝန်ရှိသူ13ယောက်ဟာရိုဟင်ဂျာတွေပေါ်လူသားမှုပေါ်ကျူးလွန်တဲ့ပြစ်မှုကျူးလွန်ခဲ့တဲ့ဆိုရဲခိုင်မာတဲ့အထောက်အထားတွေတွေ့ရှိတယ်လို့ Amnesty International လူ့အခွင့်အရေးအဖွဲ့ကြီးကပြောကြားခဲ့ပါတယ်။ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်ထိတ်တန်းစစ်ဖက်အရာရှိကြီး6ယောက်အပြင်အရာရှိငယ်တယောက်နဲ့နေကြားဆောင်တပ်ဖွဲ့ဝင်3ယောက်တို့ကိုစာမျက်နှာ200နီးပါးပါဝင်တဲ့ Amnesty ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။မတိုင်းချင်းမှုတပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုအစာရေးစာဖြတ်တောက်မှုမြေမြုပ်ပိုင်းတုံးဆွဲမှုနဲ့ရွာတွေကိုပိတ်မတ်ထားပြီးတော့အကြီးအကျယ်မီးရှို့မှုတွေဟာလူသားတို့ပေါ်ကျူးလွန်တဲ့ပြစ်မှုတွေဖြစ်တယ်လို့ Amnesty ပဋိပက္ခတုံ့ပြန်ရေးဆိုင်ရာဒါရိုက်တာကအစီရင်ခံစာထုတ်ပြန်စဉ်မှာပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခိုလုံကြတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးကူညီဖို့ကုလသမဂ္ဂကခိုင်မာဆုံးဖြတ်ထားကြောင်းကုလသမဂ္ဂညီညာရေးထိန်းတက်လုပ်ငန်းစဉ်များဆိုင်ရာလက်ထောက်အတွေ့အမြင်ချုပ်ရွန်ပြဲလက်ခွားကအင်္ဂါနေ့ညတုန်းကဘင်္ဂလားဒေ့ရှ်ကိုရောက်နေစဉ်မှာသတင်းတောက်တွေကိုပြောခဲ့ပါတယ်။ရိုဟင်ဂျာတွေကိုလက်ခံပေးတဲ့ဘင်္ဂလားဒေ့ရှ်ရဲ့စေတနာကြီးမှုမမှုကိုသူကချီးကျူးပြီးတော့လူသားချင်းစာနာမှုအကူအညီအပေးအဖွဲ့တွေလည်းအားကောင်းနေတာတွေ့ရတယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုတွေကိုမက္ကဆီကိုနယ်ဆက်ကနေပြီးတော့တရားမဝင်ခိုးဝင်လာလို့ဖမ်းမိသူတွေမှာကလေးငယ်တွေပါလာလို့ရှိရင်ကလေးတွေကိုမိဘတွေမိသားစုတွေနဲ့ခွဲမထားရေးပါဝင်တဲ့ဥပဒေကြမ်းကိုဒီကနေ့ဗုဒ္ဓဟူးနေ့မှာအောက်လွတ်တော်မှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။ဒါပေမဲ့အောက်လွတ်တော်မှာအမတ်နေရာအများစုရထားတဲ့ Republican တွေကြားမှာသဘောထားတွေအများသဘောဆန္ဒမရနိုင်ဖြစ်နေတာကြောင့်အမေရိကန်လူဝင်မှုကြီးကြပ်ရေးမူဝါဒတွေကိုလက်လျှော့ရလူနီးပါဖြစ်နေပါတယ်။တခါထိုင်းနိုင်ငံချင်းရိုင်ခရိုင်နယ်ကလိုင်ကူတစ်ခုထဲမှာပြောင်းနေတဲ့ထိုင်းဆက်ကျော်တဲ့ဘောလုံးသမားတွေကိုအင်ကာနေညဘက်ထိရှာဖွေလို့မတွေ့သေးပါဘူး။အင်ကာနေကကစားတဲ့ကမ္ဘာဖလားဘောလုံးဘလူးပွဲတွေမှာတော့အခြေအနေမလှဖြစ်ခဲ့တဲ့အာဂျင်တီးနားအသင်းရှုံးထွက်အဆင့်တက်သွားနိုင်တာမို့ကမ္ဘာဖလားရဖို့မျှော်လင့်ချက်တွေပြန့်တက်နေပါတယ်ရှင်
။ကျေးဇူးပါရှင်။ဒီကနေ့အတွက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ဗုဒ္ဓဟူးနေ့မနေ့ဖက်6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 58တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။တောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ဒီဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မများပါစေအောင်ပါ။
This program has come to you from the Voice of America, Washington.